Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာဝါရှင်တန်မြို့တော် View American တန်ကနေ2019ခုနှစ်မေလ26ရက်တောက်ကြနေညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ9မီတာ24 25 30နဲ့50လောက်ကနေစတင်အသံလွှင့်နေပါတယ်ခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညပဲသတင်းတွေကိုရှာဖောင်တဲ့အတွက်ကြေညာပေးပါပါလွန်ခဲ့တဲ့လအတွင်းစီးရီးယားနဲ့အီရတ်နိုင်ငံက IS အစစ်မြင့်အစ်သေးကြအဖွဲ့ခေါင်းဆောင်သုံးဦးကိုတုတ်တင်နိုင်ခဲ့တယ်လို့ American စစ်ဖက်ကဒီကနေ့တောက်ချာနေ့မှာပြောလိုက်ပါတယ်အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာခရစ်ယာန်တွေစီးနင်းလာတဲ့ဘတ်စကားတစ်စီးကိုတနတ်သမားတွေကတိုက်ခိုက်တာကြောင့်လူပေါင်း26ဦးထဲမှနေသေဆုံးသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးသွားမှာပါကိုရန်နိုင
်ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့
And I never asked once whatthe new NATO headquarters cost
NATO ဌာနချုပ်မှာကျင်းပခဲ့တဲ့ထိပ်သီးဆွေးနွေးပွဲအတွက်မှာ American သမ္မတ Donald Trump ပြောသွားတာဖြစ်ပါတယ်ပြည်သူကိုမကြခင်မှာနားဆင်ရမှာဖြစ်ပါတယ်ဒါက27ရာစုဖင်လုံညီလာခံမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ် Donald Trump စုကြည်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့5ဖွဲ့ဒီကနေ့တွေ့ဆုံခဲ့ကြတာအပါအဝင်ချန်ပီယံမြောက်ပိုင်းမှာတော့ဒေါ်ဒါစင်မိုင်းခွဲခံခဲ့ရတဲ့အကြောင်းနဲ့ဂျပန်နိုင်ငံကလူဝင်မှုကြီးကြပ်ရေးချုပ်ခန်းတွေမှာထိန်းသိမ်းခံထားတဲ့သူတွေဖြစ်ကြောင့်သံဃာခန်ဆန္ဒပြကြလဲဆိုတဲ့သတင်းတွေကိုနားဆင်သွားဖို့ရှိပါတယ်ခင်ဗျာဒီကြောင်းနေမတိုင်ခင်မှာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့ရှားဖောင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
မြေရဲပလင်အတွင်းကအကြီးဆုံးဖြစ်တဲ့စစ်စလီကျွန်းမှာဒီကနေ့တောက်ကြနေစတင်ကျင်းပမယ်ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့အစည်းအဝေးအတွင်းအကြမ်းဖက်မှုနဲ့မြောက်ကိုရီးယားအရေးဟာဆွေးနွေးစရာအကြောင်းအရာတွေထဲမှာထိတ်ဆုံးတာရှိနေလိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်မြောက်ကိုရီးယားရဲ့ပြဿနာကိုဖြေရှင်းဖို့တေချာပေါက်ဆွေးနွေးမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အတူရှိနေချိန်သမ္မတထရမ့်ကအခုလိုပြောတာပါ G7 ထိပ်သီးအစည်းအဝေးပွဲအတွင်းအကြမ်းဖက်မှုတံပြန်နှိမ်နှင်းနဲ့ပတ်သက်ပြီးအဓိကဆွေးနွေးမှာဖြစ်ပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ပယ်ရင်တဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုဟာကမ္ဘာ့ပြဿနာတရဖြစ်လာပြီးတော့တစ်ချိန်ချိန်မှာတော့တေချာပေါက်ဖြေရှင်းရမှာပဲလို့ထရမ့်ကပြောပါတယ်တောင်မီနာပန်းဖြေမျိုးမှာကျင်းပတဲ့အစည်းအဝေးအတွင်းကုံသွေးရေးနဲ့ပတ်သက်လို့လည်းဆွေးနွေးကြမှာဖြစ်ပြီးရာသီဥတုပြောင်းလဲမှုကုံသွေးရေးကဏ္ဍနဲ့ပတ်သက်ပြီးထရမ့်ရဲ့ရည်တည်ချက်ပျော်ပြောင်းလာဖို့တခြားဖွဲ့ဝင်ခေါင်းဆောင်တွေကမျှော်လင့်နေပါတယ်။ဖန်လွန်ဤတန်ခွေလျှော့ချဖို့လွန်ခဲ့တဲ့နှစ်နှစ်က Paris သဘောတူညီချက်စာချုပ်ကိုအမေရိကန်ကလက်မှတ်ရေးထိုးထားတာနဲ့ပတ်သက်ပြီးသမ္မတထရမ့်အနေနဲ့ဘယ်လိုရည်တည်သွားမလဲဆိုတာကိုအစည်းအဝေးအတွင်းဆွေးနွေးဖို့ရှိကြောင်းသမ္မတစီးပွားရေးအကြံပေး Gary Cohn ကပြောပါရယ်2016ရွေးကောက်ပွဲမဲဆက်စည်းရုံးပွဲကာလအတွင်းတုန်းကတော့ကမ္ဘာလွန်ဆိုင်ရာပူနွေးမှုဟာလူတွေရဲ့စိတ်ကူးယဉ်ပြောကြားချက်တွေသာဖြစ်တယ်ဆိုပြီး Trump ကပြောကြားခဲ့ပူပါရယ်ခင်ဗျာ
လွန်ခဲ့တဲ့လအတွင်းစီးရီးယားနိုင်ငံအီရတ်နိုင်ငံကဒီအစ်မင်း IS ဆွေးနွေးကြအဖွဲ့ခေါင်းဆောင်3ဦးကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်အဖွဲ့တို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတုတ်တင်နိုင်ခဲ့တယ်လို့ American Sid Beck ကဒီကနေ့တောက်တာနဲ့မှာပြောလိုက်ပါရယ်ဧပြီလ29ရက်နေ့ကစီးရီးယားနိုင်ငံမာယာတင်မြို့အနီးမှာမဟာမိတ်တို့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတူရကီနိုင်ငံကပြင်ပညှိနှိုင်းဆက်ဆံရေးမှူးမူစတာဖာဂူနက်စ်တည်ဆုံခဲ့ပါတယ်ဂူနက်စ်ဟာနောက်နိုင်ငံတွေကိုတိုက်ခိုက်ဖို့ငွေကြေးထောက်ပံ့ရမှာပါဝင်ပတ်သက်မှုရှိတယ်လို့အရှေ့လေပိုင်းမှာရှိတဲ့အမေရိကန်ကုတ်ကဲရေးစစ်ဌာနချုပ်ကပြောပါတယ်မေလ17ရက်နေ့ကတော့ IS စစ်သွေးကြွလူငယ်အဖွဲ့ကိုတင်နန်းပေးနေတဲ့ပြင်သစ် Algerian Abu Azian El Jaziri ကိုလေကြောင်းကနေတိုက်ခိုက်တုတ်တင်ခဲ့ပါတယ်မေလ18ရက်နေ့မှာတော့အီရတ်နိုင်ငံအကွင်းအနီးမှာဒီ IS အစစ်မြေခေါင်းဆောင်တဦးဖြစ်တဲ့အဘူခါတပ်အယ်ရဝီကိုတခြား IS စစ်သွေးကြွ3ဦးနဲ့အတူတေလေချောင်းကနေတုတ်တင်နိုင်ခဲ့ပါတယ်အယ်ရဝီဟာအန်ဘာဒေသအတွင် IS အဖွဲ့ကိုဦးဆောင်မှုပေးနေသူတဦးဖြစ်ပါတယ်ဒီတော့တွင်စီးရီးယားမြောက်ပိုင်းမှာကားမောက်ပြီးရရှိခဲ့တဲ့ဒဏ်ရာနဲ့အမေရိကန်တပ်ဖွဲ့ဝင်တဦးကြာဆုံးသွားပါတယ်ဘာကြောင့်အခုလိုကားမောက်သွားတယ်လဲဆိုတာကတော့စစ်ဖက်ကတင်မထုတ်ပြန်ပါဘူး။အီရတ်နဲ့ဆီးရီးယားနိုင်ငံက IS တွေကိုချေမှုန်းနေတဲ့ဒေသခံတိုက်ခိုက်ရေးသမားတွေကိုအမေရိကန်စစ်ဖက်ကအကူအညီပေးနေတာဖြစ်ပြီးဆီးရီးယားရဲ့ဒုတိယအကြီးဆုံးရက္ခာမြို့ကိုဒေသခံကတိုက်ခိုက်ရေးသမားတွေကပြန်လည်သိမ်းယူဖို့ကြိုးပမ်းနေပါတယ်ရှင်။
အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာ Coptic Christian တွေစီးနင်းလာတဲ့ဘတ်စကားတစ်စီးကိုတနတ်သမားတွေကဒီကနေ့တိုက်ခိုက်တာကြောင့်လူပေါင်း26ဦးထက်မနည်းသေဆုံးသွားကြောင်းအီဂျစ်အာဏာပိုင်တွေကပြောပါရယ်ကိုင်ရိုမြို့တောင်ပိုင်းမိုင်းနေရအကွာမင်းညာဒေသကစိန့်ဆမ်မြူရယ်ဘုရားကျောင်းကိုသွားတဲ့လမ်းပေါ်မှာတိုက်ခိုက်ခံရတာဖြစ်ကြောင်းပြည်ထောင်ဝင်းကြီးဌာနကပြောပါတယ်တနတ်သမား၈ယောက်ကနေ၁၀ယောက်လောက်ဟာစစ်ယူနီဖောင်းတွေဝေးပြီးတက်ခိုက်တာလို့မြင့်မြင့်တပ်သေးတွေကပြောကြားတယ်လို့ Automatic မောင်းမြတ်တနတ်တွေနဲ့ပြစ်ခတ်တာဖြစ်ကြောင်းမင်းညာဒေတာအုပ်ချုပ်ရေးမှူး SML Bidawi ကရုပ်မြင်သံကြားမှာပြောကြားသွားပါတယ် မွတ်စလင်တွေရဲ့ရမဒန်ဥပုသ်လအကြိုနေ့ကဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုတာမျိုးတော့အခုချိန်ထိမရှိသေးပါဘူး။အီဂျစ်နိုင်ငံမှာခရစ်ယာန်တွေကိုပြစ်မှတ်ထားတိုက်ခိုက်မှုတွေရှိနေပြီးဧပြီလ10ရက်နေ့ကဝတ်ပြုစုတောင်းနေတဲ့ Coptic ခရစ်ယာန်ဘုရားကျောင်းနှစ်ကျောင်းကိုအကြမ်းဖက်သမားတွေကတိုက်ခိုက်တာကြောင့်လူပေါင်း44ဦးထက်မနည်းသေဆုံးပြီးတရာကျော်ဒဏ်ရာရသွားပါတယ်။အဲဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်ကြောင်း IS တွေကပြောဆိုထားပြီးနောက်ထပ်တိုက်ခိုက်မှုတွေလှုပ်သွားမယ်လို့လည်းချင်းကြောက်ပြောဆိုထားပါရခင်ဗျာ
။2016ရွေးကောက်ပွဲတော်ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားလျှို့ဝှက်ပူးပေါင်းလှုပ်ကင်မှုရှိခဲ့နိုင်သလားဆိုတဲ့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ကစုံစမ်းစစ်ဆေးနေတဲ့အထက်မှာမစ္စတာထရမ့်ရဲ့အကြီးတန်းအကြံပေးလဲဖြစ်သမက်ဖြစ်သူလဲဖြစ်တဲ့ဂျာရက်ကူရှနာလဲပါဝင်နေတယ်လို့ဝါရှင်တန်ဖုတ်သတင်းစာနဲ့ NBC သတင်းဌာနကကြားသာပတင်းတွေမှာဖော်ပြကြပါဗျ။ရာဇဝမှုတစ်ခုကျူးလွန်တဲ့တန်တရားနဲ့ဂျာရက်ကူရှနာကို FBI ကစုံစမ်းစစ်ဆေးတဲ့သဘောမျိုးမဟုတ်လို့ရုရှားအရေး FBI ရဲ့ကြေပြန့်တဲ့စုံစမ်းစစ်ဆေးမှုမှာပါဝင်လို့စုံစမ်းစစ်ဆေးတာမျိုးလည်းမဟုတ်ပါဘူး။ပြီးခဲ့တဲ့နှောင်းပိုင်းသမရလုပ်ငန်းတာဝန်အကူပြောင်းကာလမှာရုရှားတန်အမဆာဂျေကစ်စလီရဲ့အပြင်ဒီရုရှားဗန်လုပ်ငန်းအရာရှိတဦးနဲ့ကူရှနာတို့တွေ့ဆုံခဲ့တဲ့အပေါ် FBI ကကြီးစုစစ်ဆေးနေတာဖြစ်တယ်လို့ Washington Post သတင်းစာကဆိုပါတယ်။သမရနဲ့နီးစပ်သူအင်ဖြူတို့အကြီးတန်းအရာရှိတဦးကိုအဓိကထားပြီးအထူးစုံစမ်းစစ်ဆေးနေတယ်လို့ပြီးခဲ့တဲ့သတင်းပတ်မှာ Washington Post ကဖော်ပြပေမဲ့အဲ့ဒီတုန်းကတော့ Jared Kushner ရဲ့နာမည်ကိုမဖော်ပြခဲ့ပါဘူး။ရုရှားအရေးကင်တွဲဆောင်ရွက်နေတဲ့ FBI ညွန်ကြားမှု James Comey ကိုသမရ Trump ရာထူးကဖယ်ရှားလိုက်ပြီးသတင်းနှစ်ပတ်အကြာမှာပဲဒီသတင်းထွက်ပေါ်လာတာဖြစ်ပါတယ်။ Trump ရွေးကောက်ပွဲအနိုင်ရဖို့ရုရှားအစိုးရတာဝန်ရှိသူတွေနဲ့ပတ်သက်ခဲ့တဲ့ရာဇဝမှုမြောက်နိုင်တဲ့လောက်ရတွေရှိမရှိစုံစမ်းစစ်ဆေးမှုတွေကိုကြီးကြပ်ဖို့ FBI ညွန်ကြားမှုဟောင်း Robert Mueller ကိုလက်ထောက်ရှိနေချုပ် Rod Rosenstein ကပြီးခဲ့တဲ့သတင်းပတ်မှာပဲတာဝန်ပေးခန့်အပ်ခဲ့တာဖြစ်ပါတယ်လွတ်တော်ဆိုင်ရာကော်မတီ၄ခုထက်မင်းဲကိုလည်းဒီရုရှားအရေးနဲ့ပတ်သက်ပြီးတီးကြားစီစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်ရှင
် VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ57 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြနေညပဲသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာနေပြီးတော့မှကျင်းပနေတဲ့ပြည်အောင်စုညီငယ်ရေးညီလာခံ27ရာစုပင်လုံဒုတိယကြိမ်ညီလာခံမှာတက်ရောက်လာတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်တို့ဒီကနေ့တွေ့ဆုံဆွေးနွေးကြပါရကချင်လွတ်လပ်ရေးအဖွဲ့ KIO UWSA ဝအဖွဲ့ NDAA မိုင်းလာအဖွဲ့ SSPP SSA မြောက်ပိုင်းရှမ်းအဖွဲ့တို့နဲ့ဒေါက်ဆန်းစုကြည်ကနေမှာဒီကနေ့နေ့လယ်ပိုင်းတွေ့ဆုံခဲ့ပြီးညနေပိုင်းမှာတော့ညီငယ်ရေးညီလာခံမှာပထမဆုံးအကြိမ်တက်ရောက်လာတဲ့ရခိုင်တက်မတော် AA တအောင်းပလောင်ဖွဲ့ PSLF TNLA MNDAA ကိုကံအဖွဲ့တို့နဲ့ထပ်မံတွေ့ဆုံပါတယ်။ညီငယ်ညီလာခံတွေမှာတွေ့ဆုံမှုတွေနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေဘက်ကတစုံတရာပြောဆိုတာမျိုးမရှိသေးပေမဲ့ UWSA ဝအဖွဲ့ကတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့သဘောထားတွေကိုတင်ပြခဲ့ကြောင်းတွေ့ဆုံမှုအပြီးမှာပဲသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအစိုးရကတိုက်တွန်းနေသလိုတိုင်းနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်ရစေး NCA လက်မှတ်ရေးထိုးပြီးမှဆွေးနွေးညှိနှိုင်းမှုတွေလုပ်မယ်မူဝါဒကိုလက်ခံမှာမဟုတ်ကြောင်းလည်းပြောခဲ့ကြပါရခင်ဗျာ။
ရန်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရပ်တန့်သွားအောင်ရည်ရွယ်တဲ့ကုလသမဂ္ဂရဲ့ပိတ်ဆို့ဒဏ်ခတ်မှုတစိုက်တစ်ပိုင်းအဖြစ်တရုတ်နိုင်ငံကလည်းမြောက်ကိုရီးယားနဲ့နယ်ချင်းဆက်ဆက်နေတဲ့ဒေသတစ်လျှောက်မှာစုံစမ်းစစ်ဆေးမှုတွေနဲ့သူ့ရဲ့မူဝါဒရရတွေကိုတင်းကျလိုက်တယ်လို့တရုတ်အရာရှိတွေကအမေရိကန်နိုင်ငံကိုပြောကြောင်းအရှိတောင်အားရှရရအမေရိကန်ထိပ်တန်းသံတမန်တဦးကတောက်ကြားနေမှာပြောပါရယ်။မြောက်ကိုရီးယားဘက်ကမီဆိုင်းဒုံးတွေကိုဒီမီဆိုင်းဒုံးတွေနဲ့နျူကလ িয়ার ဘုံစမ်းသပ်မှုတွေရပ်တန့်သွားအောင်တရုတ်နိုင်ငံဘက်ကဖိအားပေးဖို့အရေးတကြီးလိုအပ်နေတယ်ဆိုတာတရုတ်နိုင်ငံရဲ့လှုပ်ရက်ကထင်ရှားနေတယ်လို့ယာယီလက်ထောက်နိုင်ငံကြားရေးဝန်ကြီးဆူဇန်တွန်တွန်ကဘီဂျင်းမြို့မှာသတင်းထောက်တွေကိုပြောပါရယ်တရုတ်သမ္မတရှီဂျင်းပင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့ဒီပြီးခဲ့တဲ့လကတွေ့ဆုံခဲ့ပြီးတဲ့နောက်မြောက်ကိုရီးယားပေါ်တရုတ်ဘက်ကဖိအားပေးဖို့ထရမ့်အစိုးရအဖွဲ့ကထပ်ပြီးတိုက်တွန်းလိုက်တာဖြစ်ပါရယ်ရှင်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကဘုံဖောက်ခွဲတိုက်ခိုက်မှုနဲ့ပတ်သက်တယ်လို့တနင်္လာရှိသူ၃ဦးကိုဒီကနေ့တက်ကြနေမှာဖမ်းဆီးလိုက်ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရယ်လုံခြုံရေးရဲတပ်ဖွဲ့ဝင်၃ဦးသေဆုံးသွားပြီး၁၂ဦးဒဏ်ရာရသွားတဲ့ဘတ်ကားကိတ်ကဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS စစ်သွေးကြော်တွေကပြောဆိုထားတာပါ2016ခုနှစ်ဇန်နဝါရီလကအကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းဒါဟာလူအသေးပြောက်များဆုံးဖြစ်ပါတယ်။အဲဒီဂျကာတာမြို့တိုက်ခိုက်မှုအတွင်းလူ10ဦးသေဆုံးပြီးအဲဒီထဲက4ဦးကအကြမ်းဖက်သမားတွေပါ။ဗုဒ္ဓဦးနေ့ကဘုံခွဲတိုက်ခိုက်ရာနေရာကိုတရောက်ကြည့်ရှုတဲ့သမရဂျိုကိုဗီဒိုတို့ကတော့နောက်ထပ်အကြမ်းဖက်တိုက်ခိုက်လာမှုကိုရှုံရှားနိုင်ဖို့အကြမ်းဖက်မှုတားဆီး ဥပဒေတွေကိုတိုးချက်ပြဋ္ဌာန်းသွားဖို့လိုအပ်ကြောင်းသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားပါတယ်။အကြံဖတ်မှုတိုက်ဖျက်ရေးဥပဒေကိုပြောင်းလဲရေးဆွဲအတည်ပြုဖို့2003ခုနှစ်အတွင်းလွှတ်တော်မှတင်သွင်းခဲ့ပေမဲ့လူတဦးချင်းစီရဲ့အခွင့်အရေးကိုထိခိုက်မှာဆိုရင်လည်းဆိုတဲ့အကြောင်းပြချက်နဲ့အတိုက်ခံပါတီဝင်လွှတ်တော်အမတ်တွေကကန့်ကွက်တာကြောင့်အခုချိန်ထိအတည်မပြုနိုင်သေးပါဘူးခင်ဗျာ
။ Direct from Washington The Voice of America The OA
နောက်ဆုံးရနိုင်ငံကသတင်းတွေကိုကိုအောင်နဲ့ရှားဖောင်တို့ကြီးညာပေးသွားတာဖြစ်ပါတယ်။အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပြီးတော့မှာပါ။အရင်ဆုံးတော့နိုင်ငံကသတင်းတစ်ပုဒ်နဲ့စကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ဝေဖန်သူတချို့ကခင်နောက်ကျနေပြီလို့ဝေဖန်ဘူးတဲ့မြောက်အတ္တလန်တိတ်စာချုပ်အဖွဲ့နေတိုးဌာနချုပ်ကိုခေတ်သစ်ပုံစံဆောက်လုပ်ထားတဲ့အစအုပ်သစ်ကိုပြောင်းရွှေ့လိုက်ပါပြီ။မကြသေးခင်တုန်းကဥရောပတလွာကြုံခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဥရောပခေါင်းဆောင်တွေစိတ်မသက်မသာဖြစ်နေရချိန်မှာပဲအသွင်သင့်နဲ့တွေ့မြင်ကြရတဲ့နေတိုးဌာနချုပ်မှာကျင်းပခဲ့တဲ့ထိပ်သီးအစည်းအဝေးမှာမဟာမိတ်အဖွဲ့ကြီးရဲ့အနာဂတ်အတွက်ဆွေးနွေးခဲ့ကြတာပါ VOA သတင်းတော်လူးဝစ်ရာမီရက်စ်ရဲ့သတင်းဆောင်ပါကိုကိုအောင်လင်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
နေတိုးထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဘာပြောမလဲဆိုပြီးမဟာမိတ်အဖွဲ့ဝင်ခေါင်းဆောင်တွေစစ်လို့ရှာနေချိန်မှာပဲတော်တော်ပြောင်ပြောင်ဌာနချုပ်အစအုပ်တွေကိုရောက်လာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ရှင်းရှင်းပြပြဖြစ်နေတာတွေ့ရပါတယ
် And I never askedWhat's what the new NATO headquarters cost
NATO ဌာနချုပ်အတွက်ဘလောက်ကုန်တယ်လဲကျွန်တော်တခါမှမမေးပါဘူးမေးမှလည်းမဟုတ်ပါဘူးဒါပေမဲ့တော်တော်လှပါတယ
်ဒေါ်လာသန်းပေါင်း1900ကျပ်တဲ့ရင်းချုပ်အစ်မတော့ NATO မှာမိတ်ဖွဲ့ရဲ့တမန်ရောင်းတဲ့အနာဂတ်ရဲ့ဘုံရေးတွေပြည့်နေနေပါတယ်ဈေးကိနောက်ပိုင်းလွတ်လပ်တဲ့ဥရောပကိုပြန်လည်စုစည်းနိုင်ခဲ့တဲ့သင်္ကေတတစ်ခုဖြစ်ဘာလင်တိုင်းဟောင်းတစ်ပိုင်းတစ်စားကိုလည်းတွေ့ကြရမှာပါအမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာ17ရက်နေ့ကအကြမ်းဖက်တိုက်ခိုက်ခံခဲ့ရတဲ့နယူးယောက်ကမ္ဘာ့ကုန်သွယ်ရေးအဆောက်အုံမျှော်စင်ညီနောင်ကအပြည့်စီပိုင်းဆိုင်ရာဆိုရင်လည်းအကြမ်းဖက်ဝါဒတိုက်ဖျက်ရေးဟာ21ရာစုခေတ်နေတိုးဖွဲ့ရဲ့ရည်မှန်းချက်တစ်ခုဖြစ်လာတာကိုဖော်ညွှန်းနေတာပါအကြမ်းဖက်ဝါဒတိုက်ဖျက်ရေးသမ္မတထရန့်ရဲ့သဘောထားကိုတော့နေတိုးတွင်းရေးမှူးချုပ်ယန်စတိုဒန်ဘတ်ကလည်းထောက်ခံပြောဆိုသွားပါတယ
် President Trump dedicated the 9/11 and Article 5 memoriala powerful reminder of NATO solidarity
September 17ရက်အဖြစ်ပြက်နဲ့ NATO သဘောတူညီချက်အပိုင်၅တို့ကိုသမ္မတ Trump ညွှန်းခဲ့တာဟာ NATO ရဲ့သွေးစည်းညီညွတ်မှုနဲ့အကြမ်းဖက်ဝါဒစုပေါင်းတိုက်ဖျက်မှုရဲ့အရေးပါမှုတွေကိုတတိပေးရရောက်ပါတယ
်အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးလက်တွေ့အစီအစဉ်တစ်ခုချမှတ်ဖို့ထောက်လှမ်းရေးသတင်းတွေအပြန်အလှန်ဖလှယ်ဖို့လဲ NATO ခေါင်းဆောင်တွေကသဘောတူခဲ့ကြတာပါထိပ်သီးခေါင်းဆောင်တွေရဲ့တွေ့ဆုံမှုအခင်းချင်းဟာမျှော်လင့်ထားတာတဲ့ပိုကောင်းနေတဲ့အတွက်လဲအကောင်းဆုံးအောင်မြင်မှုလို့တော့ကာနေဂီဥရောပအဖွဲ့ကဥရောပရေးရဲ့ကျွမ်းကျင်သူဂျူရီတမ်ဆေကမြင်ပါတယ
် I think at this meeting the mood may have improved Europeans were very very nervous about him coming
အစီအဝေးမှာအခြေအနေတွေတိုးတက်နိုင်တယ်လို့ယူဆပါတယ်သမ္မတထရမ့်လာမယ့်ကိစ္စအတွက်ဥရောပမှာအင်မတန်မှစိတ်လှုပ်ရှားနေကြတာပါအခုရောက်လာတဲ့အချိန်မှာတသားရရအခြေအနေတွေလည်းတွေ့နေရပါတယ်ဌာနချုပ်အသစ်ကလည်းနေတိုးအဖွဲ့ကြီးဆက်လက်တည်မြဲနေဦးမယ်ဆိုတာကိုရောင်ပြန်ဟနေပါတယ
်နေတိုးရုံးချုပ်တွေရဲ့အသွင်သဏ္ဍာန်ဟာမာမိတ်အဖွဲ့ကတပ်ဖွဲ့ဝင်တွေထပ်မံစီလဖို့မကြခင်ဆုံးဖြတ်ပွဲရှိနေတဲ့အာဖဂန်နစ္စတန်လိုတိုင်းပြည်မျိုးတွေကချင်းချောက်မှုတွေကိုရင်ဆိုင်နိုင်ဖို့အသစ်အနေထမ်းရှိနေတာကိုလည်းပြသရရောက်နေပါတယ်လုံချုံရေးအတွက်ချင်းချောက်မှုအနေနဲ့ပတ်သက်လို့သမ္မတထရန့်ပြောခဲ့တဲ့အထက်မှာတော့ရုရှားနိုင်ငံလည်းပါဝင်ခဲ့တာပါဒီကိစ္စရဲ့အားလုံးကိုတော့မကြခင်ရက်တွေအတွင်းအီတလီနိုင်ငံမှာကျင်းပဖို့ရှိနေတဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံကိုတက်ရောက်ကြမယ်နေတိုးဖွဲ့ဝင်ခေါင်းဆောင်တချို့ကဆက်လက်ဆွေးနွေးကြလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့နေပြည်တော်မှာကျင်းပတဲ့27ရာစုပင်လုံညီလာခံဒီကနေ့နောက်ဆုံးအခြေအနေတွေကိုတင်ဆက်ပေးကြပါမယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးမှုတွေဟာကျေနပ်အားရစရာကောင်းပေမဲ့တနိုင်ငံလုံးပြစ်ခတ်ရဆေးရေးစာချုပ် NCA ကိုလက်မှတ်ရေးထိုးရေးမှုကိုတော့လက်ခံနိုင်မှာမဟုတ်ဘူးလို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောဆိုလိုက်ပါတယ်ပထမဆုံးအချိန်27ရာစုပင်လုံညီလာခံကိုဖိတ်ကြားခံရတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ဆက်လက်ဆွေးနွေးမှုတွေလုပ်နိုင်ဖို့လည်းမျှော်လင့်နေကြပါတယ်။ဒီအကြောင်းကိုတော့ငင်းငယ်ရေးညီလာခံချင်းပနေတဲ့နေပြည်တော်မှာကိုရိုင်းသွားရောက်သတင်းယူနေတဲ့ VOA သတင်းတော်မတ်မီခါကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဒီကနေ့မြောက်ပိုင်းခုနှစ်ဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့တရားစီတွေ့ဆုံမှုအပြီးမှာဒါပေမဲ့လည်းသူတို့ရဲ့ရည်တည်ချက်အတိုင်းတနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ် NCA ကိုတော့လက်မှတ်ထိုးမှာမဟုတ်ဘူးလို့ဝါပြည်သွေးဆွေးညွှန်ညွှန်ရေးအဖွဲ့ကဝါဒေတာကိပါဆက်တွေတာဝန်ခံကြောက်ကိုရှင်ကတွေ့ဆုံမှုအပြီးမှာပြောဆိုလိုက်ပါတယ်
။ဒါပေမဲ့ကျွန်တော်တို့ကအရင် SCA တော့ကျွန်တော်တို့ကသုံးမှာမဟုတ်ဘူးနော်။ကျွန်တော်ပြန်ပြင်ဆင်တာပါပဲကျွန်တော်။ဟောဒီရဲတော့ကျွန်တော်တို့ကဘာမှတော့မဆွေးနွေးပါဘူး။အဓိကတရားရင်းနှီးအောင်လားတွေ့ဆုံတော့ တော့ဒီတစ်ခါတော့အောင်ဆန်းစုကြည်အတူပြီကိုသွားလက်ချင်းအတူပြီရဲ့ one by one road policy ပေါ့နော်အဲ့ဒါလည်းနည်းနည်းဆွေးနွေးတာတော့ပါပေါ့စီစဉ်ပြင်လဲတွေ့လိုက်တယ်ပေါ့နော်ဒါရမှာသူတို့ကသဘောတူညီတာရှင်းရှင်းပေါ့နော
်ကချင်လွတ်လပ်ရေးအဖွဲ့ KIO UWSA ဝအဖွဲ့ NDAA မိုင်းလာအဖွဲ့နေ SSPP SSA မြောက်ပိုင်းရှမ်းဖွဲ့တို့နေနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့တွေ့ဆုံပြီးနောက်မှာတော့အမှားဆုံးအချိန်ငင်းငင်းညီလာခံကိုတက်ရောက်လာတဲ့ရခိုင်တပ်မတော် AA တအောင်းပလောင်ဖွဲ့ TNLA MNDAA ကိုကအဖွဲ့တို့နေလေဘောင်ဆန်းစုကြည်တွေ့ဆုံခဲ့ပါသေးတယ် TNLA အဖွဲ့ရဲ့တန်ကြားရေးတာဝန်ခံတပန်လာကတော့ဆွေးနွေးမှုနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်ပါတယ
်အဲကျွန်တော်တို့ကတော့ရှစ်ဆက်ပြီးတော့ဒီကနေ့ပြီးတော့ဆက်လက်ပြီးတော့ဆွေးနွေးနေဖို့တော့အဲ့ဒီမျိုးတော့ဟိုဆွေးနွေးခဲ့ကြတယ်ပေါ့လေအထူးသဖြင့်ကတော့ဒုဗကကဒီအခုခေါ်ဒီခုကျွန်တော်သွားပြီးတော့သုံးတာကဟိုတို့ဒီကျခုနီကျတော့ဒီ20ရာစုပင်လုံးရောက်လာတယ်နေပြီးတော့ရောက်လာတယ်သူကဒီတာဝန်ရှိတဲ့သူအနေနဲ့ဒီအားထုတ်ဆိုတယ်ပေါ့လေအဲ့ဒီအစင်လာပါတော့ဒီကျွန်တော်သူပြင်ကဟိုကျွန်တော် PSF တင်လေးနေဖြစ်ကျွန်တော်မြောက်ပိုင်းမှာဖြစ်ပြနေတဲ့ဘဝဖြစ်ဟိုဒီလအတန်ကြာပေါ့လေဒီပိတ်ဆို့နေတဲ့ကျွန်တော်တွေ့ဆုံဆွေးနွေးနေဖို့တွေ့ဆုံနေဖို့ပေါ့လေဒီတာဝန်ရှိတဲ့သူအချင်းချင်းတွေ့ဆုံနေဖို့ဒီအထူးပြင်ဆွေရဘက်ကနေတွေ့ဆုံနေဖို့ကကျွန်တော်လမ်းကြောင်းမဖြစ်ပေါ်ခဲ့ဘူးအခုဒါလမ်းကြောင်းစတင်ဖြစ်ပေါ်လာခဲ့ပြီလို့အဲ့လိုမျိုးပြောလို့ရ
တယ်ဆက်သွားနိုင်မယ်ထင်ပါ
လားဆက်သွားနိုင်ဖို့ကျွန်တော်ပဲကမျှော်လို့မျှော်မှန်းပါတယ
်ပထမဆုံးချိန်ကြီးလာကမှအထူးဧည့်သည်တော်ဖြစ်တက်ရောက်ဖို့ဖိတ်ကြားခံရတဲ့ TNL AA နဲ့ကိုကန့်အဖွဲ့တွေဟာဆိုရင်မြမတက်မတော်နဲ့တိုက်ပွဲတွေဖြစ်နေစေဖြစ်တဲ့အတွက်ဒေါန်ဆန်းစုကြည်နဲ့တမကတက်မတော်နဲ့ပါတွေ့ဆုံဆွေးနွေးမှသာအဖြေရနိုင်မယ်လို့အကဲခတ်သူတွေကတုံ့တက်နေကြပါတယ်မြမစက်တက်နဲ့တိုက်ခိုက်နေစေအဖွဲ့တွေပါပါဝင်လာနိုင်ဖို့အတွက်ကတော့တရုတ်နိုင်ငံကဂျာဝင်ဆေးဆက်ပေးခဲ့တာပါလက်ရှိမြန်မာနိုင်ငံရေးမှာတရုတ်ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးနိုင်ငံရေးလေလာတုံ့တက်သူစောင်းမရှင်ဇေယျသူကအခုလိုတုံ့တက်လိုက်ပါတယ
်တရုတ်ကတော့မြန်မာစီးပွားရေးရောကျွန်တော်တို့ငြိမ်းချမ်းရေးမှာရောဒါအရေးကြီးတဲ့နိုင်ငံဖြစ်နေတယ်ဘာလို့လဲဆိုစီးပွားရေးမှာဆိုတော့သူကထိတ်တန်းရင်းနှီးမြှုပ်နှံသူဖြစ်တယ်နောက်ပြီးတော့ထိတ်တန်းကုံတွေပဲလည်းဖြစ်တယ်အဲ့တော့နယ်စပ်ချင်းကပ်ရဲ့နိုင်ငံတွေရဲ့ကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာသဘောထားဒါကကျွန်တော်တို့လက်နက်ကင်တိုက်ပွဲတွေပေါ်မှာကျွန်တော်တို့ကဒါထိုင်လျောက်ကျွန်တော်တို့ကဩဇာတက်ရောက်တာရှိတယ်ဘလောက်အထိကျွန်တော်တို့ဩဇာတက်ရောက်လဲဒါကတော့ကျွန်တော်တို့အတိအကျပြောဖို့ခဲ့
ညောင်ပိုင်းဖွဲ့ကသူတို့လက်ခံထားတဲ့ငញ្ញရေးလုပ်ငန်းစဉ်နဲ့ဆက်သွားဖို့စီစဉ်ထားပေမဲ့ကျင်းပနေစေဖြစ်တဲ့ဒုတိယအကြိမ်ပင်လုံညီလာခံဖွဲ့ပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကောတက်မတော်ဘက်ကပါ NCA မူအတိုင်းဆက်သွားမှသာလက်ခံမယ်လို့ပြောဆိုထားပါတယ် VOA ဘက်ကလိုက်လံမေးမြန်းချက်အရအချို့သော NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေဘက်ကလည်းနောက်ထပ်မူတစ်ခုနဲ့ထပ်မံပြီးအစကနေဆွေးနွေးလို့စိတ်ရှိကြပါဘူးဒီပိုင်းကိုဘယ်လိုကြော်လွှမ်းလဲဆိုတာကတော့ခုထိမသိရသေးဘူးဆွေးနွေးနေသေးပါမနေ့ကတော့မြောက်ပိုင်းအဖွဲ့ရေးဆွဲထားတဲ့အပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုချပြခဲ့တယ်လို့အဲ့ဒီမှာနိုင်ငံရေးဆွေးနွေးမှုအပေါ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလက်ခံထားတဲ့အထွေထွေမူဝါဒနဲ့ယက်တီချက်တွေကိုပါထုတ်ပြန်ခဲ့ပါသေးတယ်သူတို့ထုတ်ပြန်လိုက်တဲ့အပြစ်ခတ်ရစဲရေးစာချုပ်မှာအခန်း၈ခန်းပါဝင်ပြီးအထွေထွေမူဝါဒနဲ့ယက်တီချက်တွေမှာတော့အဓိကအချက်ကြီး၁၅ချက်နဲ့တင်ပြထားပါတယ်ဒါကိုနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ကိုတင်ပြခဲ့တယ်လို့ပြောပေမဲ့တိုင်းပင်ခံနဲ့တွေ့ဆုံတဲ့အချိန်မှာဘလိုတွေဆွေးနွေးကြတဲ့ဆိုတာကိုတော့နှစ်ဖက်ကထုတ်ပြန်ဖို့ညှင်းဆုံထားပါတယ်ရှင်
။၂၁ရာစုပင်လုံညီလာခံချင်းပါနေတဲ့နေပြည်တော်မှာခူရိုင်သွားရောက်သတင်းယူခဲ့တဲ့မတ်မေခပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။နေပြည်တော်မှာပြည်ထောင်စုညီငယ်ညီလာခံ၂၁ရာစုပင်လုံဒုတိယအချိန်အစည်းအဝေးချင်းပါနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းဒေသနန်းဖက်ကနဲ့လာရှိုးမြို့တွေမှာလက်နက်ကိုင်အဖွဲ့အစည်းတချို့ကဒါမိုင်းခွဲတာအခွန်ကောက်ယူတာတွေရှိနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေပါတယ်လက်နက်ကိုင်အဖွဲ့တွေကတော့ဒီသတင်းတွေပေါ်မှာစီစစ်နေကြောင်းပြောပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကတင်ပြပေးထားပါတယ်ခင်ဗျာ
ဟုတ်ကဲ့ရှမ်းပြည်နယ်အတွင်းမှာလှုပ်ရှားနေတဲ့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေနေပြည်တော်ကိုတွားရောက်ပြီးငင်းချရေးလုပ်ငန်းစဉ်အတွက်ဆွေးနွေးနေချိန်မှာပဲအခုလိုသတင်းတွေထွက်ပေါ်နေတာဖြစ်ပါတယ်တရားမိုင်းခွဲတာကတော့ကြာသာရေးနေ့မနေ့ပိုင်းကနန်းခမ်းမြို့နဲ့နန်းဖက်ကအကြားမှာဖြစ်ပွားခဲ့တယ်လို့နန်းဖက်ကရဲစခန်းကတာဝန်ကျရဲအရာရှိကအခုလိုပြောပါတယ
်အဲမနေ့ကကျွန်တော်ဟိုပါပေါ့ခွန်ငါးရီခွဲမှာတော်ဒီတောင်းကျမ်းလူဖွဲ့တွေကအဲတရားကိုအောက်ကမိုင်းခေါင်ပါတယ်ခင်ဗျာနန်းဖက်ကရဲ့နန်းခမ်းလုံးသွားရင်ကျွန်တော်တရားရဲ့ညာဘက်တစ်ကီးတန်ပေါင်းကျူးပြီးတော့အောက်အငဲငယ်နေကြပါတယ်ခင်ဗျာအဲအဲ့တို့ကြောင့်ကျွန်တော်ဟိုကားကြီးကားငယ်မနေ့ကအနေနဲ့မှန်သွားလို့မရတော့ဘူးเนาะ action ရစားပြီးအဲ့ဒီတိုင်းမှာကကားလေးပဲသွားရပါတယ်။သူရင်တလိစားဘာမှတိကျမှုရှိပါဘူးခင်ဗျာ။အဲ့တော့ဘာမှမရှိသေးဘူးဆိုတာလေ။ဟုတ်ကဲ့ပါခင်ဗျာ။ဒီညနေပိုင်းမှာကျွန်တော်အားလုံး9နာရီမှာအားလုံးပြင်ဆင်မှုပြီးသွားပါတယ်ခင်ဗျာ။ညနေမှာအားလုံးပုံမှန်သွားလာပါခင်ဗျာ
။ဒီလ23ရက်နေ့ကတော့လာရှိုးမြို့ပေါ်ကဟိုတယ်တွေကို PSLF TNLA ခေါ်ပလောင်တပ်ဖွဲ့ကနေကြီးစံတဲ့အတူအခွန်ကောက်တဲ့စာရီပေးပို့ခဲ့တာကြောင့်လာရှိုးမြို့ပေါ်မှာလုံခြုံရေးတင်းကျပ်ထားတယ်လို့ပြည်နယ်ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်
။ပြည်ရ
ခဲ့တဲ့23ရက်နေ့ပေါ့သူတို့ရာဇဝင်မျိုးဟိုတယ်ကိုလုံးလောက်ကိုလိုက်ပြီးတော့မှစာအိတ်တွေထဲမှာကြီးကျန်တောင်ကြီးထဲစာဆောင်ကြီးထဲပြီးတော့လိုက်ဝေးတာပေါ့နော်အဲစာမှာပါတော့သူဒီတော့ကျောင်းရည်တော်ဦးရဲ့ငွေဆောင်တာတွေကိုအစီအပြုတ်တော့ကိုဝင်ပြီးဆောင်တာဒီနေ့ဟိုတရားတွေလိဝင်ပြီးဆောင်ရမယ်ဆိုတာပါပါတယ်အဲအဲ့ဒါမှသာလေဒီလုပ်ငန်းရှင်တွေစီးပွားလုပ်ငန်းတွေကိုသူတို့ပြည်ဆက်လည်းဖွဲ့ရင်းနဲ့ပြည်တယ်တွေဖွဲ့ရင်းအကူအညီပေးနိုင်မယ်ဆိုတဲ့အကြောင်းပေါ့အဲ့လိုကြီးရတာပါပြီးတော့သူ25ရက်နေ့ကိုတက်ကတိပေးပါတယ်အဲဒီပေါ်မှာဟိုတလုံးကရှင်တွေရောသူ့ကြည့်လူတွေရောထိတ်လန့်တာပေါ့နော်ဒီလူတွေပဲဆိုလုံးဝစိတ်ချအောင်လို့အားရှိအောင်လို့တဲ့ကင်းလို့ရက်ကင်းလို့တောက်ကြီးကင်းတယ်ဟိုတယ်ဒီမှာလည်းကျွန်တော်တောက်ကြီးချထားတာပေါ့
လာရှိုးမျိုးပေါ်ကဟိုတယ်လုပ်ငန်းရှင်တူဦးကအခွန်ပေးဆောင်ဖို့စာပေးဖို့တော့ဟုတ်မှန်ကြောင်းနဲ့အရင်လတွေကဖုံးဆက်ပြီးတောင်းခံရမှာတချို့ဟိုတယ်တွေကို350ကျပ်အထိတောင်းခံခဲ့ကြောင်းပြောပါတယ်
ကျွန်တော်တို့ဒီကို23ရက်နေ့မှာပို့ပါလားခင်ဗျာကျွန်တော်တို့ဟိုတယ်ရောသူကဘလောက်ရေလို့တော့မပြောသေးဘူးခင်ဗျာအဲ့လိုရံမငွေတွင်းပါပေါ့နော်အဒီကိစ္စကြီးကလွန်နေခဲ့တဲ့3လလောက်ကလေးကနေဟိုတယ်တွေကိုလှည့်ပြီးတောင်းနေတဲ့အနေအားဖုန်းနဲ့ဆက်ပြီးမှာပေါ့နော်အချို့ဟိုတယ်တွေကိုလည်းဟို50တွေထွင်တာတွေလည်းကြားတယ်ပေါ့နော်ကျွန်တော်တို့ဒီတော့တို့အတိအကျဘလောက်ရေလို့တော့တောင်းနေလို့တော့မရှိသေးပါဘူးခင်ဗျာ
လာရှိုးမျိုးပေါ်မှာလက်နက်ကင်အဖွဲ့စည်းတွေကအရင်ကအခုလိုတောင်းခံတာမရှိကြောင်းလည်းပြောပါတယ်ဒီတရင်နဲ့ပတ်သက်ပြီး PSLF TNLA အဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတပ်အိုက်ကျော်ကိုမေးမြန်းရမှာတော့ဒီကိစ္စကိုစီစစ်နေကြောင်းနဲ့လူမှုကွန်ရက်စာမျက်နှာတွေမှာတွေ့ရတဲ့စာမှာအဖွဲ့ရဲ့တစိုက်တုံးနဲ့ letterhead ပါဝင်တာမတွေ့ရှိရကြောင်းပြောပါတယ်။ဟုတ
်ကဲ့ကျွန်တော်လည်းဒီပို့ကိလူမှုကွန်ရက်ပေါ်မှာတော့အဲ့ဒီပြန်နေတာဖြစ်တယ်။ကျွန်တော်စီစစ်နေတယ်ဒီကတော့အဲ့ဒါတွေတွေ့ရတာဒီစီတွေတုံးတော့ပါဘူးကျွန်တော်ရဲ့ letterhead ပေါ်ပါ
ဒီလ16ရက်နေ့ကလည်းမူဆယ်နဲ့ကွက်ခိုင်ကြဟုံမုံရွာအနီးမှာခီးတဲ့တင်ဘတ်စကာတစ်စင်းကိုမိရှုဖြက်စီးပြီးရင်မောင်းကတစ်စင်းအခွန်ပေးဆောင်ဖို့စာပေးဖို့ခဲ့ကြောင်းနဲ့စာပေးဖို့တဲ့အဖွဲ့ဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကဖြစ်ကြောင်းပြည်နယ်ရဲမှူးကြီးကပြောပါတယ် KIA ဘက်ကတော့သူတို့ထိန်းချုပ်နယ်မြေအတွင်းမှာအခွန်ကောက်ခံတာရှိပေမဲ့ဒီကိစ္စကိုတော့စစ်ဆေးနေစေဖြစ်ကြောင်းတုံ့ပြန်ပါတယ်ဒီရက်ပိုင်းတွေအတွင်းမှာနမ်ပတူမြို့နယ်အတွင်းမှာလည်း PSLF TNLA ပလောင်တပ်ဖွဲ့RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာ CA တင်းမာမှုတွေရှိနေတာကြောင့်ပြည်သူ900ကျော်ဟာနမ်တူမြို့ပေါ်မှာတွားရောက်ခိုလုံနေကြရပါတယ်။လောလောဆယ်မှာတော့ကုညီကယ်ဆယ်ရေးအဖွဲ့တွေကခိုလုံသူတွေအတွက်စားနပ်ရိက္ခာကိုလူမှုဝန်ထမ်းနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကကုညီထောက်ပံ့နိုင်ဖို့အတွက်ဆက်သွယ်ဆောင်ရွက်နေပါတယ်။
ရန်ကုန်ခြေဆိုင်သတင်းတော်ကုမိုးစော်ပြောပြတော်တာဖြစ်ပါတယ်ဂျပန်နိုင်ငံဘက်ကသတင်းတပုတ်ကိုမပြောခင်မှာမနေ့ဖြန်စနေညတိုက်ရိုက်လေလိုင်းနဲ့ပတ်သက်ပြီးတော့အတည်ပြုခြင်းပါတယ်ခင်ဗျာ
ရောရှိမြတ်ခင်ဗျာပြောင်စုညီငယ်ညီလာခံ27ရာစုပင်လုံးဒုတိယကြော့ဆွေးနွေးပွဲတွေကိုအခုသတင်းပတ်တွင်မှကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တရုတ်နယ်စပ်တိုင်းသာအဖွဲ့တွေပါဝင်လာခဲ့ပေမဲ့အရင်ကတောက်လျှောက်လူလူဆွေးနွေးခဲ့ကြတဲ့ UNFC တိုင်းသာအဖွဲ့ချုပ်ကတော့မပါဝင်ခဲ့ပြန်ပါဘူးအခုဒုတိယကြိမ်ကျင်းပတဲ့ဒီပင်လုံးညီလာခံကနေပြီးတော့ဘယ်လိုမျိုးရလဒ်ကောင်းတွေထွက်လာပါသလဲအလားလာကောင်းတွေနဲ့အတူပဲ80ညီငယ်ကြီးအတွက်ဘယ်လိုစင်ခေါ်ချက်တွေရှိလာပါသလဲဒီအကြောင်းကိုလာမယ့်စနေညပိုင်းတဲ့အလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပြပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုမေးလိုတာကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချုပ်တင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုယ့်ရဲ့အမြင်တွေကိုမှတ်ချက်ရေးသားပြပို့လို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2323822554ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ။
သောရရှင်နေနေကျွန်တော်တို့ရဲ့ဒိုင်ရိုက်လီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေခင်ဗျာ VOA မြန်မာပိုင်းကနေတောက်ကြနေညာပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့ဂျပန်နိုင်ငံဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးခြင်းပါတယ်ဂျပန်နိုင်ငံကလူမှုကြီးကြပ်ရေးထိန်းသိမ်းရေးရဲ့အကျိုးစခန်းတွေမှာကျမကြီးဆောင်ရှောက်မှုညံပြင်းနေတာကြောင့်ဒါကိုကောင်းမွန်လာအောင်ပြုပြင်ပေးဖို့ဆိုပြီးမြန်မာနိုင်ငံသားတွေအပါအဝင်အထင်းသိမ်းကန်လူ10ကနန်းလောက်ဟာဒီရပိုင်းအတွက်မှာအစာငတ်ခံဆန္ဒပြနေကြပါတယ်ဒီပေါ်မှာတော့ဂျပန်ဆိုရကလိုင်ရောဖြစ်ရှင်းပြတဲ့အခြေအနေတွေမတွေ့ရသေးဘူးလို့လူခွင့်ရေးလှုပ်ရှားသူတွေကလည်းပြောပါတယ်ဒီအကြောင်းပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ကိုညာဝင်းအောင်ကတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
နောက်ခံအကြောင်းအမျိုးမျိုးနဲ့ဂျပန်နိုင်ငံမှာဒုက္ခသည်အဖြစ်ခိုလုံခွင့်တောင်းခံခဲ့ကြတဲ့မြန်မာအပါအဝင်နိုင်ငံသားတွေကတချို့ကိုအကြောင်းပြချက်မခိုင်လုံလို့ဆိုပြီးဂျပန်အစိုးရကလူဝင်မှုကြီးကြပ်ရေးထိန်းသိမ်းရေးစခန်းတွေမှာလာပေါင်းများစွာချုပ်နှောင်ဖမ်းဆီးထားတာပါဂ ဂျပန်နိုင်ငံလာဝကထိန်းသိမ်းရေးစခန်းမှာအဖမ်းခံရတဲ့နိုင်ငံသားတွေကိုတတ်မှတ်ခွဲတန်းနဲ့အစားအသောက်ကျွေးမွေးတယ်ဆိုပေမဲ့စီးကူတာမှုကျန်းမာရေးစောင့်ရှောက်တဲ့အပိုင်းမှာအားနေတာကြောင့်အထိန်းသိမ်းခံနိုင်ငံသား20ကျော်ကတိုကျိုမြို့ရှင်နာဂါဝါလာဝကထိန်းသိမ်းရေးစခန်းမှာမေလ9ရက်နေ့ကစပြီးအစာငတ်ခံဆန္ဒပြခဲ့ကြပါတယ်။အဲဒီနောက်ပိုင်းအစာငတ်ခံဆန္ဒပြသူ80ကျော်အထိဖြစ်လာတယ်လို့ AB သတင်းတပုတ်မှဖော်ပြပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့လာဝကစခန်းမှာအထိန်းသိမ်းခံရသူတွေကိုတွားရောက်ကူညီလေးရှိတဲ့တိုကျိုမြို့နေဦးကျော်ကျော်စိုးပြောပြတာက
ပထမဆုံးကျွန်တော်တို့ကြားတဲ့သတင်းညာအီရန်ရဲ့ဗီယက်နမ်ရဲ့ပေါင်နောက်မြန်မာတွေလည်းပါတယ်ဒီတိုကျိုမြို့ရှိနာဂါဝါမှာရှိတဲ့လူမှုကြီးကြပ်ရေးထိန်းသိမ်းစခန်းမှာစာငတ်ခံဆန္ဒပြတဲ့သတင်းအထွက်လာလေနောက်ပိုင်းမှာနာဂိုယာမှာရှိတဲ့ထိန်းသိမ်းစခန်းမှာလည်းဆန္ဒပြတဲ့သတင်းမှာကျွန်တော်တို့ကြားပြရပါတယ်အမှတ်ချက်တို့တောင်းဆိုတာကအကြ ాయి ထင်းထင်းခံနေရတဲ့အခါကသူတို့စိတ်ပိုင်းဆိုင်ရာအများကြီးကြီးခဲ့လာတယ်ဆိုတဲ့ဟာအဲ့ဒီအခြေအနေကနေပြီးတော့ပိုကောင်းအောင်လုပ်ပြီးပို့နောက်နံပါတ်3ရှိတဲ့ခါမှာတမိုင်းပြီးဆောင်ရှားမှုပဲလက်ရှိအနေထားလည်းပို့ပြီးတော့ကောင်းအောင်လုပ်ပြီးပို့ဆိုတော့တောင်းဆိုတာသိထားပါတယ်အဲ့တော့ဥပမာဆိုလို့ရှိရင်ခဏတင်းဝင်ရုံးပြည့်ရဲ့ဒီမှာရုပ်ပြည့်ရဲ့မြေမကောင်းဖြစ်တဲ့ဘာနဲ့ဆိုရင်ဆရာဝန်နဲ့တွေ့ဝင်မရပါဘူးဖြစ်လို့ဆိုဖိတ်ရဖြစ်တဲ့ဖြစ်ကြောက်ဆိုရင်အဲ့လိုမျိုး case တွေကဟိုးရင်တွေကရှိတယ်လေ
ဆန္ဒပြနေသူတွေထဲမှာတရုတ်မြန်မာအီရန်ဖိလစ်ပိုင်နိုင်ဂျီးရီးယားဘင်္ဂလားဒေ့ရှ်ပါကစ္စတန်ဂါနာပီရူးစတဲ့နိုင်ငံသားတွေလည်းပါဝင်ပါတယ်အစာငတ်ခံဆန္ဒပြတာဟုတ်မှန်ကြောင်းဂျပန်အစိုးရကသတင်းမီဒီယာတွေကိုတရားဝင်ပြောခဲ့ပေမဲ့ဆန္ဒပြသူတွေရဲ့တောင်းဆိုချက်ကိုလိုက်လျောဖြေရှင်းတဲ့အခြေအနေမျိုးမတွေ့ရသေးပဲဒုက္ခသည်လျှောက်ထားသူတွေပေါ်ဂျပန်အစိုးရကငြိုထားတဲ့တင်းကျပ်တဲ့မူဝါဒတွေအပြောင်းအလဲမရှိသေးဘူးလို့ဦးကျော်စိုးကသုံးသပ်ပါတယ်
2016ခုနှစ်မှာဂျပန်နိုင်ငံမှာဒုက္ခတွေတိလျှောက်ထားတဲ့သူက8000နီးပါးရှိပါတယ်။2019မှာဆိုရင်စံပြင်းပြင်းများမယ်လို့ခန့်မှန်းတာလည်းရှိလာပါတယ်။တပေါင်းကျော်နိုင်တဲ့အနေထားရှိတယ်လို့ပြောထားပါတယ်။အဓိကချက်ကတော့ဒီမှာလာပြီးတော့အလုပ်လုပ်ကြတဲ့သူတွေအထူးသဖြင့်လေ့ကျင့်လုပ်တာပေါ့လေ။ training ဒီလာနဲ့လာတဲ့သူတွေကသူတို့တိုင်ဒီမှာထားချုပ်ခဲ့တဲ့စာချုပ်နဲ့ဂျပန်ရောက်တဲ့အခါမှာလို့ရတဲ့အလုပ်နေထားနဲ့မျိုးစားနဲ့ဝါဟမှုတွေဖြစ်လာတဲ့အခါမှာသူအလုပ်ကနေဆက်ပြေးတာပြီးတော့ဒုက္ခတွေကိုရှောက်ထားကြတာအဲ့ဒါပေါ့အဲ့ case ကပုံများပါတယ်အဲ့ဒါသူကတော့နေဆိုင်ဝင်ပေးဖို့လည်းတကယ်စဉ်းစားပါဘူးအဓိကကတော့ဒီလူတယောက်ကသူ society ဒီလူမှုတိုင်းဝိုင်းအတွက်အခက်အခဲဖြစ်စီမလားဆိုတဲ့ရှိတော့ကနေကြည့်တာများပါတယ
်လောင်းဝကထိန်းသိမ်းစခန်းမှာအဖမ်းခံရသူတွေတဲကတချို့ကိုမူရင်းနိုင်ငံပြန်ပို့ဖို့ဂျပန်အစိုးရကစီစဉ်နေတာကြီးလည်းရှိပါတယ်။အဲ့လိုဆုံးဖြတ်ချက်ခြားထားခံရသူတွေအနေနဲ့မိခင်နိုင်ငံကိုပြန်ကြရမယ်လို့ဂျပန်တရားရေးဝန်ကြီးဌာနအရာရှိတဦးကပြောပါရယ်။ပြီးခဲ့တဲ့မတ်လတုန်းကလည်းအသက်40အရွယ်ဗီယက်နမ်နိုင်ငံသားတဦးဟာတိုကျိုမြို့နဲ့မဝေးတဲ့အီဘာရာကီခရိုင်လာဝကထိန်းသိမ်းရေးစခန်းမှာလေဖြတ်တီးဆုံသွားတယ်လို့ AP သတင်းမှာဖော်ပြပါရယ်။တနင်္ဂနွေလုံးမှာရှိတဲ့လာဝကထိန်းသိမ်းစခန်းတွေမှာအဖမ်းဆီးခံရတဲ့ဗီဇာမဲ့နိုင်ငံသားအနည်းဆုံး1300ကျော်ရှိနေပါတယ်။အဲ့ဒီထဲမှာတရုတ်နိုင်ငံသားတွေကအများဆုံးဖြစ်ပါတယ်။ဂျပန်နိုင်ငံမှာလက်ရှိနေထိုင်ကြတဲ့မြန်မာနိုင်ငံသား2000နီးပါးရှိပြီးအဲ့ဒီထဲမှာနိုင်ငံရေးအကြောင်းပြချက်နဲ့ဒုက္ခသည်အဖြစ်ခိုးလုံခွင့်ရထားသူ300ကျော်ရှိပါတယ်။အခြား9000ကျော်က Special Status အထူးနေထိုင်ခွင့်ဗီဇာနဲ့နေခွင့်ရထားပြီးကျန်မြန်မာနိုင်ငံသားတွေကတော့ကျောင်းသားဗီဇာနဲ့နေထိုင်သူတွေရှိသလို training visa ဂျပန်နိုင်ငံသားတွေနဲ့အင်အောင်ပြူထားတဲ့ visa စသဖြင့်အမျိုးမျိုးရှိကြပါတယ်။အထူးနေထိုင်ခွင့် visa နဲ့ကိုလုံခွင့်လျှောက်ထားသူတွေဟာအစာပိုင်း6လမှာအလုပ်လုပ်ခွင့်မရှိဘဲအဲ့ဒီနောက်ပိုင်းဂျပန်အစိုးရကတရားဝင်အတိအမှတ်ပြုတဲ့နေထိုင်ခွင့် visa မရသေးရင်တောင်အလုပ်လုပ်ခွင့်ရကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။ VOA ကနေသတင်းတွေကိုည10နာရီထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။မကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုထုတ်လွှင့်သွားဖို့ရှိနေပြီးတော့အဲ့ဒီမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်အစီအစဉ်သိပ္ပံနဲ့ဤပညာကဏ္ဍစတာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေကင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
အစနမျိုးတော် view American တန်ကနေ2019ခုနှစ်မေလ26ရက်တောက်ချာနေညဘက်မြန်မာဘာသာအစည်းအဝေးတွေကိုည9:00ကနေ10:00အထိတိုက်ရိုက်အသံလွှင့်ပေးနေပါတယ်ကျွန်တော်တို့ခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစည်းအဝေးဒုတိယပိုင်းကိုတော့ line meter 25 32 50နဲ့ line length meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုအစည်းအဝေးဒုတိယပိုင်းမှာနားဆင်ရမှာတွေကတော့ပတ်စင်အမျိုးသမီးကန္တာတုဒ္ဒဆုံလင် American တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့ဤပညာကန္တာမှာဆိုရင်တော့
ကျောင်းမီးသူကိုမလောင်ကျင်းမှုကောင်းဆိုလောက်ပြီးရှို့တယ်ထွက်လာတဲ့ပြာလေးတွေကိုလေထုတဲ့မရအောင်နှီးမျိုးစုံနဲ့ဖမ်းတယ်ဆက်အားဖြစ်တဲ့လကောင်တင်းကြီးနဲ့ပြက်ဆက်အားဖြင့်ဖမ်းတယ်ရလာတဲ့အိပ်ပြာတွေကို
အမေရိကန်နိုင်ငံ Texas ပြည်နယ်ကသဘာဝပတ်ဝန်းကျင် Engineer ဒေါ်အေဂျီပြောသွားတာဖြစ်ပါတယ်ဒီအကြောင်းအပြည့်စုံကိုသိပ္ပံနဲ့နှီးပညာကဏ္ဍမှာနားဆင်ရမှာပါအခုအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်မခိုင်ဝင်းနှင်းစော်ဟာအမေရိကန်ပြည်ထောင်စုပင်ဆယ်ဗေးနီးယားပြည်နယ်မှာ Kinder Creation ဆိုတဲ့အောင်မြင်နေတဲ့သဘာဝလူသုံးကုန်ပစ္စည်းတွေကိုရောင်းချနေတဲ့ဆိုင်ကိုကိုရူကိုရာထူထောင်ခဲ့ပြီးတော့မြန်မာနိုင်ငံမှာလူကုန်ကူးခံကြရတဲ့ကလေးငယ်တွေရဲ့ဘဝပြန်လည်ထူထောင်ရေးအတွက်ဆောင်ရွက်ပေးနေသူဖြစ်ပါတယ်။သူ့ရဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့ဆက်သွယ်မေးမြန်းထားတဲ့ပထမပိုင်းကိုဒီသတင်းပတ်ရဲ့အမျိုးသမီးများကဏ္ဍမှာဒေါ်လာလာသန်းကတင်ပြပေးထားပါတယ်ခင်ဗျာ။
'Cause it only serves to make me more determined to achieve my final goal.
And I come back. ပထမဆုံးအနေနဲ့ပေါ့နော်ခိုင်ဝီနှင်းစော်ရဲ့အကြောင်းလေးနည်းနည်းပြောပြပေးပါလားရှင်
အမေရိကန်ပြည်ထောင်စုကတော့2013ခုနှစ်မတ်လကနေစပြီးတော့ကျွန်မမျိုးသားနဲ့အတူတူကြောင်းလာပါတယ်2003မှာဂျပန်အစိုးရပညာသင်စုကိုရှောက်လိုက်တဲ့အခါမှာဆမ်ဝဲအောင်သွားတော့အိုဆာကာမှာ9လဂျပန်သာသင်ခွင့်ရပါတယ်ဂျပန်ခုနလဂျပန်သာတင်ပြီးတော့ NQ အောင်ပြီးတော့ဂျပန်နိုင်ငံရဲ့တိုကျိုတက်ကသိုလ်မှာစတာတန်တက်ခွင့်ရပါတယ်။အဲတိုကျိုတက်ကသိုလ်မှာနိုင်ငံတကာဆက်ဆံရေးဘာသာရပ်ကိုပဲဆက်ပြီးတော့မှာစတာတန်ဆက်တက်ပြီးတော့တစ်ဖက်မှာလည်းဒီလူသားဆိုင်ရာလုံခြုံရေး Human Security ပေါ့။အဲ့ဒီဘာသာရပ်နဲ့တွဲထားတဲ့မှာစတာတန်ကိုလည်းကျွန်မဆက်တက်ခွင့်ရပါတယ်။နောက်2013ခုနှစ် April လမှာဒီလူသားဆိုင်ရာလုံခြုံရေး Human Security ဘာသာရပ်ကနေပြီးတော့political economy ပေါ့နော်နိုင်ငံရေးစီးပွားရေးပညာရပ်နဲ့ PhD ဒေါက်တာဘွဲ့ကိုရခဲ့ပါတယ်အဲဒီနောက်ပိုင်းမှာတော့ဒီလူသားဆိုင်ရာလုံခြုံရေးနဲ့ပတ်သက်တဲ့သုတေသနအတွက်မြန်မာနိုင်ငံကိုအခောက်ပေါင်းများစွာကျွန်မပြန်ပြီးတော့သုတေသနလုပ်ခဲ့ပါတယ်အဲလိုလုပ်ရင်းနဲ့အဲဒီမှာလူကုန်ကူးခံရတဲ့ကလေးငယ်တွေနောက်ဟိုစစ်ဘေးဒုက္ခကြုံခဲ့ရတဲ့မိသားစုတွေဒီလိုဘဝအကြောင်းမဆတဲ့ဟိုလူတွေနဲ့ကျွန်မအများကြီးအလုံးလုံးထိတွေ့ဆက်ဆံဝင်ရပါတယ်သူတို့တွေကနေတဆင့်အခုဒီကုမ္ပဏီထောင်ဖို့ဆိုတော့ဒီစိတ်ကူးလေးဖြစ်လာတယ်လို့ဟိုပြောလို့ရပါတယ
်ခုလိုအမေရိကန်ပြည်ထောင်စုမှာကုမ္ပဏီထောင်ဖို့စိတ်ကူးကမြန်မာနိုင်ငံမှာလူကုန်ကူးခံရသူတွေနဲ့ထိတွေ့မှုကနေရတယ်ဆိုတော့ဘယ်လိုဆက်ဆံမှုရှိပါလဲရှင
်ဒီလိုဘဝတွေအကြောင်းမသားတဲ့လူတွေနဲ့ကျွန်မအများကြီးအလုပ်အတူတူလုပ်ခဲ့ရတဲ့အခါမှာသူတို့စီကတစ်နေ့တစ်နေ့ဘယ်လိုရုန်းကန်နေရလဲဒီအသက်ရှင်တန်ဖို့အတွက်ရှင်တန်နေတဲ့ဆိုတဲ့စိတ်တစ်ခုရဲ့နဲ့မရဘူးဆိုတော့စိတ်ဓာတ်နောက်ဟိုကကြုံလာဖြစ်ချင်တာကိုရအောင်လုပ်နိုင်တယ်ဆိုတော့စိတ်ဓာတ်ကလေးတွေပေါ့နော်ဒီလိုစိတ်ဓာတ်တွေကိုကျမအများကြီးလေ့လာဝင်ရပါတယ်အဲ့တော့ဒီ American ပြည်အောင်စုရောက်လာပြီးတဲ့အခါမှာကျမ Indonesia နိုင်ငံ Jakarta မြို့မှာရှိတဲ့ ASEAN ရုံးချုပ်မှာလှုပ်ရှားလိုက်တော့အဲ့မှာလည်းအလုပ်ရပါတယ်အဲ့တော့ ASEAN မှာအလုပ်ရတဲ့အခါမှာကျမ ASEAN မှာ Senior Officer အနေနဲ့အမျိုးသမီးရယ်ကလေးငယ်ရယ်နောက်ပေါ့နော်ရွှေပြောင်းလုပ်သားရနေပတ်သက်တဲ့ဌာနမှာကျွန်မလှုပ်လှုပ်ခွင့်ရပါတယ်။အဲ့ဒီမှာလုပ်နေတဲ့အခါမှာလည်းဒီမြန်မာနိုင်ငံနေလာတဲ့ boat people အပါအဝင်ဒီဒုက္ခသည်တွေကိုရွေးချယ်မှုမပါဘဲနဲ့နိုင်ငံမဲ့သွားရတဲ့သူတွေနဲ့လည်းကျွန်မအများကြီးလှုပ်လှုပ်ခွင့်ရပါတယ်။ကိုဟိုတတ်ဆွမ်းတလောက်လေးကိုနိုင်ငံအတွက်ကိုလှုပ်ပေးတယ်ဆိုတဲ့စိတ်ဓာတ်နဲ့ကျွန်မအများကြီးဟိုပီတိဖြစ်ပါတယ်။ဒါပေမဲ့လည်းတစ်ခါမှာအဲ့ဒီချိန်မှာကျွန်မမှဟို14လသားအရွယ်သားလေးကိုကျွန်မအမေရိကန်မှာထားခဲ့ရတော့အမေလောက်တဲ့လူနဲ့ဝေးမနေစေချင်တာကြောင့်ကျမအာဆီယံမှာအလုပ်ထွက်ပြီးတော့ဒီကိုပြန်လာခဲ့ပါတယ်ဒီကိုပြန်လာတဲ့အခါမှာဒီကျမတို့အိမ်ကိုလာလာပြီးတော့ကူပြီးတော့တန်ရှင်းလုပ်ပေးတဲ့ဒီကျမတို့မြို့မှာနေတဲ့ဒီမိခင်တယောက်ပေါ့နော် သူနဲ့ကျမအတိတ်ဝင်ရပါတယ်အဲ့လိုတိတဲ့အခါမှာသူ့ရဲ့သမီးလေး၁၂နှစ်သမီးရွယ်သမီးလေးကဒီ organic lip balm ပေါ့နော်နှကမ်းမီလေးတွေကိုအိမ်မှာလုပ်ပြီးတော့သူ့အမေအတွက်သူကဟိုကြိုကူပြီးတော့အလုပ်ကူလုပ်ပြီးတော့ပေါ့နော်အဲ့ဒီဒီဟာလေးကိုကျမမြင်ပြီးတိတ်သဘောကျသွားတယ်အဲ့တော့ဘာလို့ဝင်ကောင်းမလဲဆိုရင်ကျမစဉ်းစားနေတဲ့အချိန်မှာဒီသားအမိနဲ့တွေ့ခွင့်ရတဲ့အတွက်ကြောင့်မလို့သူတို့ရဲ့ဘဝလေးတွေကိုပို့ပြီးတော့အမြင့်တက်စေခြင်းနဲ့ဆိုရယ်စိတ်ဓာတ်နဲ့အဲ့စိတ်နဲ့ပဲကျမဒီကုမ္ပဏီကိုဆက်လုပ်ဖို့ဆုံးဖြတ်လိုက်တာပါဘာလို့လဲဆိုတော့ဒီအိမ်တန်ရှင်းရလာလို့ပြတဲ့အမျိုးသမီးကသူကအိမ်အောင်ရေးကံလည်းမကောင်းဘူးတော်တော်လေးရုန်းကန်နေရတယ်ဆိုတော့ဒီလိုပြောပေါ့နော် single mother တွေကိုကူညီပေးခြင်းနဲ့ဆိုတဲ့ program လေးကိုကျမဆက်လုပ်ကြည့်နေတာပေါ့နော်အလုပ်ကနေပြီးတော့အဲ့တော့ဟိုသူနဲ့အတူတူပေါင်းလုပ်ဖို့ကျမသူ့ကိုကမ်းလှမ်းနေဒါပေမဲ့ तू อ่ะဒီစီးပွားရေးထဲမှာဟိုစိတ်ကမပါဘူးဖြစ်နေပါ့။အဲ့တော့ तू อ่ะမလုပ်ထင်တော့ပဲလေကိုပဲဒီဟာကိုဆက်လုပ်မယ်ဆိုပြီးတော့တနေ့ထန်ချပြီးတော့ဆက်ပြီးတော့သူ့တေသနာဘက်မှာလည်းကျွန်မအားစိုက်ပြီးတော့ဘယ်ပစ္စည်းတွေကိုသုံးရင်အရေးပြားအတွက်ကောင်းမလဲ။အထူးသဖြင့်မြန်မာလူမျိုးဖြစ်တဲ့ကျွန်မအနေနဲ့ကျွန်မအမေမှာသုံးတဲ့ပစ္စည်းကျွန်မအဖွားတွေပသုံးခဲ့တဲ့မြန်မာပြည်မှာသုံးမှသုံးရတဲ့ပစ္စည်းတွေမှာအုံးစီတို့စနွင်းတို့ဒါတွေကအားရုံမှာဘလို့ထိထွေးမှုရှိလဲဘလို့ကောင်းလဲဒါရီယိုဒီအမေရိကန်နိုင်ငံကအကြီးပညာနဲ့ဒီပစ္စည်းမျိုးထုတ်ရင်နောက်တစ်ခုကအဓိကဓာတ်ပစ္စည်းလုံးဝမပါဘူးမွေးကင်းစကလေးကစပြီးတော့အသက်ကြီးတဲ့ဖိုးအဖွားတွေအထိဘလို့အတိုင်းအမျိုးမဆိုသုံးလို့ရတဲ့ပစ္စည်းမျိုးကိုကျွန်မထုတ်ကြည့်ခြင်းနဲ့ဆိုပြီးတော့ဇက်တိုက်စမ်းသပ်မှုတွေလုပ်ပါတယ်နောက်ပြီးတော့ဟိုတက်ဆိုင်ရာဒီဓာတ်ခွဲကနေမှလည်းကျွန်မပစ္စည်းတွေကိုကျွန်မဓာတ်ခွဲပြီးတော့အဓိက toxic ပေါ့နော်ဒီပယ်ပစ္စည်းမှမှအစိတ်မဖြစ်စေရဘူးဆိုတဲ့အစိတ်နဲ့ကျွန်မအဲ့ဟာတရားစစ်ဆေးပါတယ်ဒါလေအကောင်လုံးတခြားဆက်ဆေးပြီးတော့မှကျွန်မ2016 September လမှာကုမ္ပဏီကိုစပြီးတော့ online shop ကိုစပြီးတော့လုပ်ပါတယ်ဒီ2019 January လ4ရက်နေ့မှာမြန်မာနိုင်ငံလွတ်လပ်ရေးနေ့အထိမ်းအမှတ်အနေနဲ့ကျွန်မအခုနေတဲ့ Pennsylvania ပြည်နယ် Emmaus မြို့မှာကျွန်မဆိုင်ကိုစဖွင့်နေပါတယ
်အဲ့တော့ဒီဆိုင်ကိုစဖွင့်နေဆိုတော့ဆိုင်နာမည်ကဘာပါလဲရှင
်ဆိုင်နာမည် Kinder Creation ပါ Kind ဆိုတဲ့ဒီဟာလေးကိုကျွန်မအတန်အတွက်ကိုယူပြီးတော့ကိုပေးတဲ့ message ကလည်းကဘာမြေကြီးပေါ်မှာလည်းကိုကကျင်နာမယ်ဘာလို့လဲဆိုတော့အခုဆိုရင်ကဘာဝဘေးရနေအမျိုးမျိုးခုပြီးတစ်ခုဖြစ်ပွားနေရတယ်ဒါဘာဖြစ်လို့ဆိုတော့ကဘာမြေကြီးကလည်းတစ်ဖြည်းဖြည်းနဲ့ပြတ်သုံးလာတယ်ဆိုတဲ့အနေထားပေါ့နော်အဲ့လိုမျိုးရှိနေတယ်ကြောင့်မလို့အသီးစိတ်ကလေးနဲ့ဆင်ကျင်ပြီးတော့အမိုက်ပစ်တာအစခနာကိုမှကိုသုံးတဲ့ပစ္စည်းကအစကိုအိမ်မှာရတဲ့ရေကအစဘယ်လိုမျိုးခြွေတာပြီးတော့ဘယ်လိုကောင်းမွန်တဲ့နီလန်းလေးနဲ့သုံးမယ်ဆိုရင်ကဘာမြေကြီးအတွက်ဘယ်လိုကောင်းမွန်မယ်နောက်တစ်ခုကကိုအသားရုံမှာတင်းတဲ့ပစ္စည်းတွေဒီအစိတ်တက်กินရမယ်ဓာတ်ပစ္စည်းกินရမယ် KIND ရ Kinder ဆိုလို့ရှိရင်ဒါလူတိုင်းသိတယ်ပေါ့နော်ဒါပေမဲ့ကျွန်မနာမည်နဲ့ပါပေါင်းဆိုပြီးတော့ဒီ Kinder Creation ဆိုပြီးတော့နာမည်ပေးခဲ့တာပါ
နောက်ကျွန်မစိတ်ဝင်စားတဲ့ချက်ကဒီ Kinder Creations Company ကနေမြန်မာနိုင်ငံမှာလူကုန်ကူးခံရသူတွေကိုပေါ့နော်တနေ့တစ်ပိုင်းဘယ်လိုအကူအညီပေးနေတဲ့ဆိုတာရယ်နောက်တစ်ချက်ကတော့အရင်အတွေ့အကြုံရပါတော့အထူးသဖြင့်အရွယ်မြောက်သေးသူတွေရဲ့လူကုန်ကူးအခြေအနေဟာမြန်မာနိုင်ငံမှာဘယ်လောက်စိုးရိမ်ရတဲ့ဆိုတဲ့အချက်ကိုနည်းနည်းရှင်းပြစီချင်ပါလိမ့်ရှင်
။ကျွန်မစပြီးတော့ဒီလူကုန်ကူးမှုနဲ့ပတ်သက်ပြီးသိလာတာ2008လောက်မှာစသိလာပါတယ်။ပထမဦးဆုံးရောက်ဖြစ်တဲ့မြို့ဆိုင်မြို့ပေါ့။အဲ့မဲဆိုင်မြို့မှာကျွန်မရောက်သွားတဲ့အခါမှာဟိုအဲ့နားမှာရှိတဲ့ရွာကလေးတွေပေါ့။အကုန်လုံးကြီးပါလောက်ကမြန်မာပြည်ကလာပြီးတော့အလုပ်လုပ်ကြတဲ့လူတွေများပါတယ်။အဲ့မှာအင်မတန်ကိုကံအကြောင်းမလှတဲ့ကလေးငယ်လေးတွေပေါ့နော်ဒီရိုးရိုးသားမအလုပ်မျိုးမဟုတ်ဘူးမကောင်းတဲ့ main ကလေးအဖြစ်ဟိုအလုပ်လုပ်ခိုင်းနေတဲ့ကလေးငယ်လေးတွေခိုင်တွေးခဲ့တဲ့ main ကလေးဆိုရင်အဲ့ကလေးလေးဆိုရင်ကိုယ့်နှစ်ပဲရှိပါသေးတယ်တန်သူဒီမကောင်းတဲ့ main ကလေးအနေနဲ့အဲ့ဒီဆိုင်မှာအလုပ်လုပ်နေရတာသူလူငယ်နှစ်နှစ်သုံးနှစ်လောက်ခေတ်ကစရတယ်ဆိုသူအသက်6နှစ်9နှစ်ခရေကအင်မတန်ဆိုးဝါးလာတဲ့ဒီအလုပ်ကြီးကိုသူလုပ်နေရတာပေါ့နော်အခုကျမအမေဖြစ်လာတော့ပို့ပြီးရင်ထဲမှာဟိုခံစားမိတာဒီကလေးတွေအနေနဲ့သူတို့ဘောကဒါတာမန်လို့ပဲသူတို့ကယူဆနေတခြားကလေးတွေလည်းသူတို့လိုပဲဒီလိုပဲလုပ်နေမှာပဲလို့သူတို့ယူဆကြတယ်အန်ဒီအဲ့တော့လူကိုအပြစ်မှန်းတာကဲတင်လို့ရမယ်ထဲမှာပျက်စီးသွားတဲ့စိတ်ဓာတ်ကိုပြန်ကဲတင်မှုဆိုတာသူတို့ကိုယ်တိုင်လည်းစ조사မှကိုယ့်ကိုယ်ကိုချင်တန်မှုကိုယ့်ကိုယ်ကိုထောက်ပံ့နိုင်မှု조사ရုံနဲ့မကဘူးစိတ်ဓာတ်ပြန်လည်နာလန်ထူဖို့ဆိုတာအများကြီးကိုအင်တိုက်အားတဲ့조사မှရမယ်ဆိုတာကျွန်မအဲ့မှာလည်းကျွန်မမျက်ဝါးထင်ထင်တွေ့ခဲ့ရပါတယ်ဒီငငယ်ရွယ်ရွယ်လေးနဲ့မတော်တရားကျင့်ခံရတဲ့ကလေးငယ်လေးတွေကကြီးလာတဲ့အခါမှာဟိုမူးယစ်ဆေးဆွဲသွားတာအရက်ဆွဲတာနောက်မကောင်းတဲ့ဘက်ကိုပြန်ရောက်သွားတာများပါတယ်ဘာလို့လဲဆိုတော့တို့ရင်ထဲမှာခံစားနေရတဲ့ဒဏ်ရာကိုတို့ကိုတို့လည်းဘယ်လိုကူအမှန်လည်းမသိဘူး သူများကိုလည်းပြောမပြရရဲဘူးသူတို့ဖြင့်သူတို့မိသားစုတွေကိုသူတို့မပြောပြရရဲဘူးပေါ့နော်ဒါဆိုသူတို့မိသားစုဝင်တွေတချို့ဆိုလို့ရှိရင်သူတို့မိသားစုဝင်တွေကိုယ်တိုင်ကဒီကလေးငယ်လေးတွေငငယ်လေးတွေကမဟုတ်တရုတ်မတော်တရားလုပ်တာတွေရှိပါတယ်အန်တီဒါတွေကိုကျမကသူတို့ပြောပြလို့လည်းသိရတယ်နောက်ကိုယ်တိုင်လည်းညဝါးတင်တွေ့ခဲ့ရတဲ့အခါမှာဒီကလေးတွေကိုကျမဘယ်လိုလုပ်ပေးနိုင်လဲကို့မှာလုံတိုင်းတာတွေအများကြီးရှိတယ်မယ်ဒီလိုကလေးတွေကိုမြင်လိုက်တဲ့အခါမှာငါတတ်နိုင်တာဘာမှမရှိပါလားဆိုတော့အင်မတန်ယူယုံမရဖြစ်ရတယ်အဲ့တော့ဟိုသူတို့နဲ့တတ်နိုင်ဆုံးပေါ့နော်ဟိုကိုအများနဲ့တတ်နိုင်တဲ့လောက်ဆက်သွယ်တယ်ကိုသွားတဲ့အခေါက်တိုင်းလေးတန်းတန်းတလောက်စူးစမ်းပြီးတွေ့တယ်ဒါပေမဲ့အခောက်တိုင်းတွေ့ရတဲ့ကလေးတွေကမတူတော့ဘူးအန်တီချို့ဆိုရင်အခုဒီမှာပြည်ရဲကိုပြန်လာပြီးတော့အခုအင်းလေးကိုဘာလို့မှသူတို့ပြန်အလုပ်လုပ်နေကြပြီအန်တ
ီ
ဒါပေမဲ့သူတို့ဘဝကိုသူတို့ပြောရမှာရှက်တယ်ဒါပေမဲ့ကျမတွေ့တဲ့အခါမှာအများအားပေးတာပေါ့ဒီဟိုအခုကျမစီကဒီဒီမှာကုမ္ပဏီမှာထုတ်လို့ရတဲ့ဟိုရလာတဲ့အကျိုးအမြတ်ထက်80ရာခိုင်နှုန်းကိုသူတို့စီကိုပို့ပေးပြီးတော့သူတို့လေးတွေအနေနဲ့ပညာသင်ခွင့်နောက်တစ်ခုကအစာများများဖတ်စေချင်တာပေါ့နော်အဲ့တော့ကျမအနေနဲ့ဒါကျမ2008ခုနှစ်မှာစကြုံတွေ့လာရတဲ့ဟာကျမသေးတဲ့အထိအတနိုင်ဆုံးဒီလိုဟိုဘဝဘေးကုသိုလ်ကအကြောင်းမလှတဲ့ကလေးတွေအတွက်တက်ရှင်တနိုင်ဖို့ပေါ့နော်အဓိကစိတ်ခွန်အားအတွက်ကျမဘာလုပ်ပေးနိုင်မလဲလုပ်ပေးနိုင်တာကကျမအတနိုင်ဆုံးလုပ်ပေးခြင်းတယ်လုပ်ပေးဖို့လည်းကျမဆုံးဖြတ်ထားပါတယ
် You can bend but never break me cause it only serves to make me more determined to achieve
ပဇံမျိုးသမီးကဏ္ဍကိုဒေါ်လာလာတန်တင်ဆက်ပေးသွားတာဖြစ်ပါတယ်။သိပ္ပံနဲ့ဤပညာကဏ္ဍကိုမကြာခင်မှာတင်ဆက်သွားဖို့ရှိပါတယ်။ဒီမတိုင်ခင်တော့တူတာဆောင်နဲ့အမေရိကန်တခွင်အစည်းအဝေးကိုနားဆင်ရမှာပါ။ကုတပါတူတာဆောင်နဲ့အမေရိကန်တခွင်အစည်းအဝေးမှာ Memorial Day အောက်မေ့ဘွယ်နေ့အကြောင်းကိုတင်ပြမှာပါ။ကိုအောင်နဲ့တူနန်းလောင်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှမေလရဲ့နောက်ဆုံးသတင်းပတ်တင်လာနေကို Memorial Day အောက်မေ့ဘွယ်နေ့အဖြစ်သတ်မှတ်ကျင်းပပါရယ်ဒီနှစ်အတွက်အောက်မေ့ဘွယ်နေ့ကိုတော့မေလ29ရက်နေ့မှာကျင်းပတာပါနိုင်ငံတော်အားလည်းရဲ့အဖြစ်သတ်မှတ်ထားတဲ့ဒီအောက်မေ့ဘွယ်နေ့မှာအထိမ်းအမှတ်ခန်းသားတွေခြိတက်လမ်းလျှောက်ပွဲတွေပျော်ဝဲရွှင်ပွဲတွေဂီတဖျော်ရွှင်ပွဲတွေနိုင်ငံတော်ကျင်းပကြပါတယ်နန်းလောင်ရေ
အမေရိကန်နိုင်ငံတော် Washington DC New York Chicago မြို့အပါအဝင်မြို့တော်များများမှာဒီအောက်မေ့ဘွယ်နေ့တွေကိုကျင်းပကြပါတယ်အဲ့ဒီနေ့မှာဆိုရင်အမေရိကန်စစ်တပ်မှာတာဝန်ထမ်းဆောင်နေတဲ့သူတွေကစစ်မှုထမ်းအောင်တွေလည်းပါဝင်ဆင်နွှဲကြပါရယ်လူလူတွေကတော့စစ်ပွဲနဲ့တက်ဆိုင်တဲ့အမတ်တရားနေရာတွေကြဆုံစစ်သည်တွေကိုမြုံနှံတဲ့စစ်တင်ကြိုင်တွေကိုတော့တွားပြီးပန်းစည်းတွေချအလံငယ်လေးတွေတွားပြီးတော့စိုက်လေးရှိပါရယ်
ကျွန်တော်တို့ VOA ရုံးနဲ့တိတ်မွေးလာတဲ့ပင်မလှွတ်တော်အစာဦးကြီးရှိမှလည်းအောက်မေဘွယ်နေ့မတိုင်ခင်အကြုံနေ့ည၈နာရီမှာနိုင်ငံကာကွယ်ရေးတာဝန်ထမ်းဆောင်နေတဲ့စစ်တီတော်တွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုဂုဏ်ပြုပြီးဂီတဖျော်ဖြေပွဲတွေကျင်းပသလိုမှတ်တမ်းရုပ်ရှင်တွေလည်းပြကြပါရီလည်းရွတ်ဖတ်ကြပါရယ်
။ဒါအပြင်စစ်ပွဲမှာကြာဆုံးတဲ့သူတွေကိုအမတ်ရပြီးတော့အထူးတလဲတံပိုးထားမှုကနေနိုင်ငံသားတွေညီညွတ်ကြဖို့ဆိုတာကိုရည်ရွယ်ပြီးဂီတဖျော်ဖြေပွဲကျင်းပတာပ
ါ In this life that we all travel, there are scars and there are battles where we roam. When we are lost, or wherever we may go, they will always lead you home. There are That have led me to another, to a friend or to a lover I have known. For every turn is a year that I have grown as I walk along these roads. And some are
ဒီနေ့အောက်မေ့ပွဲနေ့ဂီတဖျော်ဖြေပွဲမှာ1942ခုနှစ်ဧပြီလအတွင်းဂျပန်နိုင်ငံကတိုကျိုအပါအဝင်မြို့ကြီးတချို့ကိုအမေရိကန်တပ်တွေဘုံသွားကျဲရမှာပါဝင်တဲ့နောက်ဆုံးအသက်ရှင်ကျန်နေသေးသူနောက်အဲ့ဒီဘုံကျဲတာ85နှစ်ပြည့်အမေရိကန်လေတပ်80နှစ်ပြည့်အထိမ်းအမှတ်နဲ့ဒုတိယကမ္ဘာစစ်အတွင်းလေကြောင်းတိုက်ပွဲမှာပါဝင်တဲ့တပ်ဖွဲ့ဝင်တွေကိုအထူးဂုဏ်ပြုတိကျမှာပါဒီဂီတဖျော်ဖြေပွဲအစီအစဉ်ကိုရုပ်မြင်သံကြားကနေလည်းတိုက်ရိုက်ထုတ်လွှင့်ပြသပါရစေထာနဲ့အောင်မေဖွယ်နေ့ရဲ့တမိုင်းချောင်းကိုလည်းပြောပြပေးပါဦးကွာအောင်
က ကောင်းမွန်ရေးနန်းလောင်ရေးဟိုရုံကအောက်မေပွဲနေလို့မတက်မခင်မှာတော့ကြာဆုံးစစ်သည်တွေကိုအောက်မေဂုံပြူတဲ့အနေနဲ့ပန်းတွေပန်းကွေတွေအလံတွေကိုကြာဆုံးသူတွေရဲ့မှတ်တိုင်မှာချိတ်ဆွဲစင်လေးရှိပါတယ်1868ခုနှစ်မေလ30ရက်နေ့မှာပြည်တွင်းစစ်အတွင်းကြာဆုံးခဲ့သူတွေကိုရည်ရွယ်ပြီးပထမဆုံးအကြိမ်အဲ့လိုကျင်းပခဲ့တာပါဝါရှင်တန်ကနေတဖက်ကဗာဂျီးနီးယားပြည်နယ်မှာရှိတဲ့အာလင်တန်အမျိုးသားစစ်သင်းကျိုင်းမှာကျင်းပတယ်အဲ့ဒီအခမ်းအနားကိုပြင်ဆင်ဖို့လူ 9,000 လောက်ပါဝင်ခဲ့ပါတယ်အဲ့ဒီအချိန်တုန်းကအာလင်တန်မှာတောင်ပိုင်းနဲ့မြောက်ပိုင်းတပ်တွေစစ်ဖြေရာကကြာဆုံးခဲ့သူစစ်သည် 2,000 လောက်ကိုမြုပ်နှံထားတာပါအ
ဲ့ဒီနောက် 1883 ခုနှစ်မှာတော့နယူးယောက်ပြည်နယ်ဟာအောင်မေပွဲနေ့ကိုတရားဝင်အားလိုက်ရနေအဖြစ်သတ်မှတ်ခဲ့ပါတယ်1800အကုန်ပိုင်းနှစ်တွေမှာတော့မြို့အတော်များများမှာအောင်မေပွဲနေ့အဖြစ်ကျင်းပလာကြပြီးပြည်နယ်အတော်များများမှာလည်းတရားဝင်အားလိုက်ရအဖြစ်သတ်မှတ်ခဲ့ပါတယ
်အောင်မေပွဲနေ့မှာဆိုရင်တော့မြို့တော်ဝါရှင်တန်မှာအခမ်းအနားတွေတော်တော်များပါတယ် Constitution လမ်းမကြီးတစ်လျှောက်9လမ်းတောင်းကနေ18လမ်းတောင်းအထိအောင်မေပွဲနေ့ချီတက်လမ်းလျှောက်ပွဲကျင်းပပါတယ်အခုလိုအကြီးကျယ်ဆုံးချီတက်လမ်းလျှောက်ပွဲဆင်နွှဲလာတာဒီနှစ်ဆိုရင် 73 ကြိမ်မြောက်ဖြစ်ပါတယ်လမ်းလျှောက်ချီတက်ပွဲအနှစ်80ကြာရပ်ဆိုင်ထားရာကနေ2004ခုနှစ်ကစတင်ပြီးပြန်လည်ကျင်းပလာတာပါအမေရိကန်တပ်ဖွဲ့ဝင်တွေစစ်ပြန်စစ်မှုတန်းကြီးတွေဟာခစ်အဆက်ဆက်ဝစ်ဆုံခဲ့ကြတဲ့စစ်ဝစ်ဆုံတွေဝစ်ဆင်းပြီးချီတက်လမ်းလျှောက်ကြပါတယ်
ဝင်အားတပေါင်းလောက်ပါဝင်ပြီးတော့၃နာရီလောက်ကြာတဲ့ဒီချီတက်ပွဲမှာအာဖဂန်နစ္စတန်၊ဣရတ်စစ်ပွဲတွေကဆက်လို့ဗီယက်နမ်၊ကိုရီးယားစစ်ပွဲပထမကမ္ဘာစစ်ဒုတိယကမ္ဘာစစ်ပွဲအတွင်းကြဆုံသွားတဲ့စစ်သည်တော်တွေစစ်ပြန်စစ်မှုဟောင်းတွေကိုလည်းဂုဏ်ပြုကြပါတယ
်။လွှတ်တော်ရှိက National Mall လို့ခေါ်တဲ့အမျိုးသားရင်မြစ်မှာဆိုရင်လေတပ်ဖွဲ့ဝင်တွေဂုဏ်ပြုတဲ့အခမ်းအနားအစီအစဉ်တွေအများကြီးရှိပါတယ်။စစ်ပွဲတွေအတွင်းကြဆုံတဲ့စစ်သည်တွေအတွက်အမှတ်တရနေရာတွေဆောက်လုပ်ထားတာမှာဒုတိယကမ္ဘာစစ်ပွဲအတွင်းကြဆုံစစ်သည်တွေဗီယက်နမ်စစ်ပြန်တွေကိုရီးယားစစ်ပြန်တွေအတွက်အမှတ်တရနေရာတွေဆောက်လုပ်ထားရမှာလာရောက်ပန်းစည်းချနိုင်ပါတယ
်။အမေရိကန်တပ်ဖွဲ့ဝင်16တန်းနဲ့ကြာဆုံစစ်သည်၄သိန်းကိုရည်စုပြီးဒုတိယကမ္ဘာစစ်ပွဲအမှတ်တရအထိမ်းအမှတ်နေရာကိုဆောက်လုပ်ထားတာပါ။2004ခုနှစ်မေလ29ရက်နေ့မှာစစ်မှုရမ်းဟောင်းတွေပြန်လည်တွေ့ဆုံကြပြီးအဲ့ဒီအထိမ်းအမှတ်နေရာကိုဖွင့်လှစ်ခဲ့တာပါ။ဆက်ဝိုင်းပုံမြေနေရာပေါ်မှာဆောက်လုပ်ထားတဲ့ဒီအထိမ်းအမှတ်နေရာမှာတော့အမေရိကန်ပြည်နယ်တွေနဲ့စစ်ပွဲတွေအတွင်းအမေရိကန်တပ်ဖွဲ့တွေအမှုထမ်းခဲ့တဲ့တိုင်းမီတွေရဲ့နာမည်တွေကိုရေးထိုးထားပါတယ်ကောင
်။ဒါ့အပြင်အထိမ်းအမှတ်နိုင်ငံပေါ်မှာကြာဆုံးအမေရိကန်စစ်သည်တွေအတွက်ရည်စူးပြီးရွှေအောင်ကျဲ4048ခုကိုလည်းတပ်ဆင်ထားပါတယ်။အောင်မေပွဲနေ့လို့ဆိုလိုက်ရင်စစ်ပြန်စစ်မှုရောင်းတွေရဲ့မော်တော်ဆိုင်ကယ်နဲ့လှည့်လည်ပွဲကလည်းလူသိများထင်ရှားပါတယ်။အမေရိကန်တပ်ဖွဲ့ဝင်တွေကိုဂုဏ်ပြုတဲ့အနေနဲ့ Rolling Thunder လို့ခေါ်တဲ့မော်တော်ဆိုင်ကယ်တွေနဲ့ Washington DC မြို့တော်မှာစုဝေးကြတာပါ။ဆိုင်ကယ်ရီရာကနန်းအတော်များများမြို့ကိုလှည့်လည်မောင်းနေတာကြောင့်မိုးချင်းတန်လို့လည်းကြားနေရပါတယ်။ Rolling Thunder season ကိုဗီယက်နမ်စစ်ပွဲနောက်ပိုင်းကတည်းကစတင်ခဲ့တာပါ။ဗီယက်နမ်စစ်ပွဲအတွင်းပါဝင်တဲ့ကြာဆုံးအမေရိကန်စစ်သည်တွေကိုဂုံတိတ်ခါရှိရှိတကြိုခွင့်မရတယ်လို့အမိမြေကိုပြန်လဲတည်ဆောင်လာခွင့်မရတာတွေရှိခဲ့တဲ့အခြေအနေကိုမီးမောင်းထိုးပြကျင်တာကြောင့်အခုလိုမော်တော်ဆိုင်ကယ်နဲ့အင်အားပြချီတက်ကြတာပ
ါ Washington DC မြို့တော်အပြင်ဖက်ပတ်တိုမက်မြစ်တာချတဲ့ Virginia ပြည်နယ်က Arlington အမျိုးသားစစ်တင်ကြိုင်းမှာကျင်းပတဲ့အမတ်တရအောက်မေ့ပွဲနေ့အခမ်းအနားကိုဆိုရင်လဲနိုင်ငံတော်သမ္မတတွေတက်ရောက်မင်ခွန်ပြောကြားကြပါတယ်ကြအပြင်ဂုံတရရှိပုဂ္ဂိုလ်တွေစစ်မှုထမ်းတွေနဲ့ကြာဆုံးသွားကြတဲ့စစ်သည်တွေရဲ့မိသားစုဝင်တွေလည်းတက်ရောက်ကြပါတယ်နေ့လယ်ဘက်မှာတော့အညတရစစ်တီဂူပိမာမာတမရဟာပန်းခွေချအလေးပြုပါရယ
်သူတို့ဆောင်နေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်ပေးသွားတာဖြစ်ပါရယ်ခင်ဗျာ VOA မြန်မာပိုင်းကနေတောက်ကြနေညာဘက်သတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါရယ်ခုတစ်ခါတော့တောက်ကြနေညာဘက်ရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍအစီအစဉ်ကိုထုတ်လွှင့်ပေးတော့မှာဖြစ်ပါရယ်ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားပါရယ်ခင်ဗျာ
ကျောင်းမီးသွေးသုံးဓာတ်ဝိဆက်ယုံကနေအ စိတ်တန်းဝေတွေထွက်တာနည်းပါအောင် high energy low emission technology လို့ခေါ်တဲ့ HELE နည်းပညာတွေကိုသုံးလို့ရတယ်လို့ပြောကြပါမယ်။ဒီလိုထုတ်ပြီးချိန်မှာထွက်လာတဲ့ပြားအပောင်းဝင်ဆွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကတိတ်ကိုကြီးမားပါတယ်။ဒီဆွန့်ပစ်ပစ္စည်းတွေရဲ့အန္တရာယ်ကိုဒီတစ်ပတ်မှာပြောပြပေးမှာပါ။ထိတ်တဲ့အမျိုးအစားကြောင်မီးသွေးကိုပဲသုံးလို့ရတဲ့အဆင့်မြင့်နည်းပညာနဲ့စွန့်ရင်ပိုရပြီးအစိတ်တန်းတွေထွက်တာနည်းအောင်လုပ်နိုင်ပါတယ်။ကြောင်မီးသွေးသုံးဓာတ်ဝိဆက်အောင်တရုံကနေအစိတ်ဓာတ်ဝိတွေတက်နိုင်သမျှနည်းနည်းပဲထွက်အောင်ကြိုးစားကြပါမယ်။ဒီလိုဓာတ်ဝိဆက်အောင်တွေကထွက်တဲ့စွန့်ပစ်ပစ္စည်းတွေပြားတွေကိုဆက်အောင်ဝင်ချင်တိတ်မဝေးလာတဲ့နေရာမှာလှောင်ကန်တွေနဲ့လှောင်ရတဲ့အခါအန္တရာယ်ရှိနိုင်တယ်လို့ American နိုင်ငံ Texas ပြည်နယ်ကသဘာဝဝန်ချင် Engineer ဒေါ်အေးအေးကြီးကပြောပါတယ
်။ကြောင်မီးသွေးကိုလောင်ခြင်းမှုကောင်းအောင်လုပ်ပြီးရှို့တယ်ထွက်လာတဲ့ပြားလေးတွေကိုလေထုထဲမရအောင်နီးမျိုးစုံနဲ့ဖမ်းတယ်ဆက်အားဖြစ်တယ်လကောင်တင်းငင်းနဲ့ပြက်ဆက်အားဖြစ်ဖမ်းတယ်ရလာတဲ့အိတ်ပြားတွေကိုတတ်နိုင်နှမရတော့ပြန်သုံးကြည့်တယ်ဥပမာဘီလတ်မြေဆက်တဲ့ခါမှာပြားနဲ့ရောထားတဲ့ဘီလတ်မြေလှုပ်ပြီးတော့ကွန်ကရစ်ဖြော်တယ်တချို့ကလည်းအိတ်ပြားတွေကိုအုတ်တွေပါလေလှုပ်တာမျိုးလှုပ်တယ်အခုအရင်တုန်းကဆိုလို့ရှိရင်ပြားတွေကိုတာပေါင်ရုပ်ဖြုတ်မယ်ဆိုရင်အထက်ထဲကထည့်ပြီးမှန်ပြီးတော့ဖို့တယ်အဲ့မျိုးတွေလှုပ်ကြတယ်ပြာတွေကတိတ်များတဲ့ခါကျတော့ဘလောက်ပဲတုံးပေမဲ့လေဒီပြာတွေကများလာတဲ့ခါကျတော့ဆက်ယုံတွေကသူတို့နားမှာပြာကန်ကြီးတွေလှုပ်ပြီးတော့ထားထားရတယ်သူကလည်းမြေဖို့တောင်တွေပေါ့နော် landfill ဆိုမြေဖို့တောင်တွေပို့ပြီးတော့သူကဖို့ရတယ်နောက်ပြီးတော့လေထွက်လာတဲ့ပြာတွေကလည်းတချို့ပြာတွေကအဆိုးထွက်တာဘာလို့လဲဆိုကြောင်မီးသွေးကိုလည်းရေနဲ့ပြည့်အောင်လှုပ်ပြီးတော့မီးရှို့ရတဲ့ခါကျတော့ပြာတွေကရေဆိုးနေတော့ပြာတွေကိုအနေထိုင်အောင်လဲရေတွေကိုလည်းခြောက်လဲကန်ထားရတယ်အဲ့တော့ကန်ကြီးတွေကတာပေါင်ရုပ်တွေကများများလာတဲ့ခါကျတော့အချောင်းအမျိုးမျိုးကြောင့်ပျက်စီးသွားတယ်
။အဲ့ဒီလိုတာပုံယိုးတွေပျက်စီးတဲ့ဒဏ်ကိုအမေရိကန်နိုင်ငံရဲ့ပြည်내အတော်များများမှကြုံနေရတာဖြစ်ပါတယ်
။ပြာကန်ကြီးတွေပျက်လို့ပြာအစိုးအချောက်တွေကထွက်လာပြီးတော့အနားမှာရှိရင်မြေချောင်းအိမ်ရိုင်းတွေကျသွားတယ်၊ကွင်းတွေလည်းကျသွားတယ်၊တချို့လူတွေမှာဆိုလဲတေသွားတာတွေတောင်ရှိတယ်။လူတွေတေသွားတယ်၊ဒဏ်ရာနေရာတွေဖြစ်သွားတာရှိတယ်။1982ခုနှစ်ကဆိုလို့ရှိရင်ဗာဂျီးနီးယားမှာဖြစ်တာဆိုလူတွေက125ယောက်တော့တေသွားတာ။ဒါကတော့ကြောင်မီးသွေးတူးလုံးကဖြစ်တာတိတ်မကြသေးခင်က2008ခုနှစ်ကဒီတန်နစီပြည်နယ်မှာကြောင်မီးသွေးတာတမန်ကြီးကပေါက်သွားတာအဲ့ထက်မှာကြောင်မီးသွေးအဲ့ပြားတွေထားထားတဲ့နေရာ84အေကာလောက်ရှိတယ်ပြားရည်အပြစ်တွေက 1.1 billion ဂါလန်လောက်ရှိတယ်အဲ့ဒါတွေကအနားမှာရှိတဲ့နေရာတွေရောက်သွားတယ်ရောက်သွားတော့မြေရိုင်းတွေကအေက250 450လောက်ကရှွန့်နေဖြစ်ကုန်တာပြီးတော့အဲ့ပုံမှာလည်းအဲ့ဟာတွေက4ပင်5ပင်လောက်တင်းကုန်ရောတင်းကုန်တော့အဲ့ဓာတွေကိုပြန်လုပ်ရတဲ့ဟာမှာအမတန်မှပတ်စံလဲကုန်နေနောက်ပြီးအကုန်လဲပျက်စီးသွားတော့အမတန်မှလည်းဒုက္ခဖြစ်တယ်နောက်တစ်ခါ2014ခုနှစ်တုန်းကဆိုလို့ရှိရင်ပြီးထုတ်တဲ့ကုမ္ပဏီတစ်ခုပဲ Juke Energy ဆိုရက်သူ့မှာပြာကန်ရှိတယ်အဲ့ပြာကန်ကပေါက်သွားတာပြာကန်ကရှန်သွားပြီးတော့နားမှာရှိတဲ့မြစ်ထဲရောက်သွားတယ်ပြာတွေက3,000-9,000တန်လောက်ရှိရင်နည်းနည်းတော့ပြာတွေမဟုတ်ဘူးနော်အဲ့ဒါတွေကရောက်သွားတယ်နောက်ပြီးတော့ရေကလည်း28 million gallon လောက်တောင်ရေနောက်တွေဖြစ်သွားတယ်နောက်ပြီးဖြစ်တဲ့နေရာကလည်းနော်ရေလောင်ကန်ရှိနေတာလည်းဖြစ်နေတယ်ဒီလိုဖြစ်တဲ့ခါမှာပြာကမြစ်ထဲရောက်လို့ရှိရင်မြစ်ထဲမှာရှိတဲ့အပင်တွေတိရစ္ဆာန်တွေတော့ပဲကပေါင်ငယ်လေးတွေအကုန်ဖုံးသွားတာလေအဲ့ဒါတွေကလည်းပြဿနာဖြစ်တယ်နောက်ပြီးအိတ်ပြာတွေထဲမှာလည်းခုနပြောခဲ့တဲ့အစိတ်ဖြစ်တဲ့အရာတွေကပါတော့ဒီဟာရေထဲမှာညဉ့်ဉန်းမှုဖြစ်တယ်ပေါ့နော်နောက်ပြီးပြာကလည်းကျမ်းပြင်ကိုအကုန်ဖုံးသွားတယ်လေအဲ့ဒါဖြစ်သွားတာက North Carolina မှာ2014မှာဖြစ်တဲ့နေရာတွေကဒီ Wisconsin မှာဖြစ်တာလည်းရှိတယ်အဲ့ဒါက2011ခုအဲ့ဒါဖြစ်သွားတာကတာယိုးပြတ်သွားတာ Alabama ကလည်းဖြစ်တယ်ဒီ Sulfur Dioxide ကိုထုံးရည်ပြည့်ကြီးနဲ့ပြန်ဖမ်းတယ်ဖမ်းတဲ့ခါမှာအဲ့ထုံးရည်ပြည့်တွေကိုလှောင်ထားတဲ့ကန်ကြီးကပြတ်သွားတာထုံးရည်ပြည့်ခါလာ1000လောက်ကအကုန်လုံးပေါက်ပြီးထွက်သွားတာတချို့ကြတော့လည်းဘာလို့ဆိုတော့အဲ့လိုထားထားတဲ့နေရာကြီးကဂလိုင်းပေါက်ကြီးဖြစ်သွားတာစင်ခိုးလို့ခေါ်တယ်အဲ့ဒါကြီးကကျွန်ကျသွားတာနော်လေးအေကလောက်ကျွန်ကျသွားတာအဲ့ဒါဘယ်မှာဖြစ်တယ်လဲဆိုဂျော်ဂျီးယားပြည်မှာဖြစ်တာ2002ခုနှစ်ကတခါဖြစ်တာတချို့ကြတော့လည်းမိုးရွာလို့အဲ့ရကန်တွေကရှန်သွားတာရှိတယ်တချို့ကြတော့လည်းပြာကန်တွေကလုံးဝပျက်သွားတာမြစ်တွေချောင်းတွေနားမှာရှိတဲ့ရှိရောက်တာပေါ့နော်အဲ့ထက်မှအခုအနေနှစ်တွေမကောင်းတဲ့အရာတွေကအကုန်ပါနေတာပေါ့အနေနဲ့အမှန်တန်ရှိတယ်
ဆရာဒီစွန့်ပစ်ပြားတွေနဲ့ပတ်သက်ပြီးတော့နောက်ကြုံရနိုင်တဲ့ပြဿနာတွေပေါ့နော်အဲ့ဒါတွေဆက်ပြောပြပေးပ
ါစွန့်ပစ်ပြားတွေကညီလိုအပ်ချက်ပေါ့နော်ဒီပြားတွေကအမေရိကန်မြေမှာပြားတွေကများလွန်းအကြီးတော့ပြန်သုံးရတာလဲနော်သုံးတလောက်တဲ့သုံးမသုံးနိုင်တော့တော့မြေတွေကအများကြီးလိုတယ် နီးလိုအပ်ချက်ကလည်းအရေးကြီးတယ်နောက်ပြီးတော့တရားစစ်တာအထုတ်တဲ့စေယုံနာမှာလူတွေနေမယ်ဆိုလို့ရှိရင်လည်းအဲ့လိုပြာကန်နေပါလေအဲ့ဒီကနေပြီးတော့ပေါက်တာကွဲတာတခုခုဖြစ်လို့အဲ့ဒါတွေကထွက်လာရင်ပြာစုဖြစ်ဖြစ်ပြာ၆ပဲဖြစ်ဖြစ်လူတွေမှာလည်းအမတန်အနေရှိတယ်ဂေဟစနစ်မှာလည်းနောက်ဆုံးမိတဲ့နေ့ရိုးရိုးပဲပြာတွေပဲမြစ်ထဲချောင်းနဲ့ရောက်သွားအောင်ဒီမှာရှိတဲ့အပင်တွေနော်တတဘာတွေတည်ကြည်ကြမယ်ပေါ့နော်ပြီးတော့ဒီတဘာဝကလုံးဝပြောင်းသွားမှာပေါ့အဲ့ဒါမြည်တာပြာကန်တွေကအရေးကြီးတယ်ပြာကန်တွေကိုတကြောင်မလို့တတိချက်ချာကြည့်ဖို့လိုတယ်သူတို့အမြဲတမ်းပဲပြာကန်တွေစစ်နေတန်းလန်းကနေပြီးတော့လူတွေတောင်သေးတာတွေရှိတယ်နောက်ပြီးတော့ပမာပြည်မှာလည်းမြင်းကလင်းတွေပါတွေကရှိတယ်အဲ့တော့ဒီလိုပြာကန်နေနေရာကိုရွေးတဲ့ခါမှာဆိုလို့ရှိရင်လည်းဘယ်နေရာမှာရွေးမလဲเนาะအဲ့ဒါကလည်းနေရာရွေးတာလည်းအရေးကြီးတယ်နောက်ပြီးတော့အင်ဂျင်နီယာတွေအနေနဲ့ဆိုလို့ရှိရင်ဒီပြာကန်နေရဲ့အလေးချိန်ပေါ့เนาะသူ့ပြာအလေးချိန်เนาะတာယူကအနေထားအဲ့ဒါတွေကိုအမြဲစစ်ဆေးနေဖို့ပေါ့เนาะအဲ့ဒါအရေးကြီးတယ်အဲ့တော့သူကလွယ်လွယ်လေးနဲ့တော့ကင်တွဲလို့ရတာမဟုတ်ဘူးတိတိကျကျအမြဲမပြတ်ကြည့်နေမှဖြစ်တဲ့အရာဖြစ်တယ်နောက်ပြီးတော့လေတုထဲမှာအညစ်ကြီးတွေမရောက်သွားရင်တော့လေရေတုတဲလည်းရောက်နိုင်တယ်ရေတုတဲလည်းရောက်နိုင်တယ်အဲ့တော့လေတုထဲမှာတန့်စင်တဲ့ကြောင်မိတဲ့ပညာဆိုပြီးတော့အကုန်လုံးသိမ်းလို့တော့ရတာမဟုတ်ဘူးเนาะအညစ်ကြီးတွေဒါပေမဲ့ရတဲ့လောက်ရတဲ့ဟာကမြေထဲမှာလေထဲမှာမြေထဲမှာရေထဲမှာရောက်သွားလို့ရှိရင်တိတိချာချာမလုပ်လို့ရှိရင်ပမာပြည်မှာရှိရဲ့မြေချောင်းအင်အိုင်တွေကအကုန်လုံးပေါ့နော်ပြဿနာတွေဖြစ်သွားနိုင
်နျူကလ িয়ার လောင်စာသုံးဒါဘေးဆက်ရုံတွေတစ်စုံတစ်ခုဖြင့်ကျောင်းရတဲ့အန်ဂျယ်တိတ်ကြီးတာကိုတိတိတသားမြင်နိုင်တဲ့အတွက်တိတ်ကြောက်ကြပေမဲ့ကျောင်းမီသွေးဒဟဘေးဆင်ကနေရလာအန်ဂျယ်ကိုချက်ချင်းမမြင်နိုင်တဲ့အတွက်တိတ်မကြောက်ကြပါဘူးနောက်တစ်ပတ်မှာတော့နောက်ဆက်တွဲကျောင်းလာနိုင်တဲ့အန်ဂျယ်တွေအကြောင်းကိုဆက်တင်ပြပေးပါမယ်ဆိုတော့ပြောချင်ရင်ဒီသတင်းဖတ်အတွက်တိတ်ပန်တဲ့အမီးပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံးပါ
တော်ခင်မျိုးသားစီစဉ်တင်ဆက်တဲ့အပတ်စဉ်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်တွေကိုည10:00အထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်သတင်းရှင်တွေအနေနဲ့ကျွန်တော် VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ website စာမျက်နှာဖြစ်တဲ့ www.burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ဒါပြင်ကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းပြန်ပြီးတော့သတင်းတွေကိုဖတ်ရှုနားဆင်နိုင်ပါတယ်အဲ့မှာထုတ်လွှင့်ခဲ့ပြီးသားသတင်းတွေနဲ့ဗီဒီယိုဖိုင်တွေကိုလည်းကြည့်ရှုနားဆင်လို့ရပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတလဲကြီးညာပေးมาဖြစ်ပါတယ်ခင်ဗျာ
ဒီကနေ့စတင်ကျင်းပတဲ့စစ်စလီက G7 ဆက်မှုထည်သီးဆွေးနွေးပွဲအတွင်းရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးသွားမှာပါရွေးကောက်ပွဲမဲဆက်စည်းရုံးပွဲအတွင်းရာသီဥတုပြွန်ွေးလာမှုဆိုတာဟာလူတွေထင်အောင်ထင်မှားပြောနေတဲ့ကိစ္စဖြစ်တယ်လို့ပြောဆိုထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဒီကိစ္စနဲ့ပတ်သက်လို့ညီလာခံအပြီးမှာသာဆုံးဖြတ်ချက်ချမယ်လို့အမေရိကန်အစိုးရရရှိတွေကပြောပါရခင်ဗျာလွန်ခဲ့တဲ့လအတွင်းစီးရီးယားနဲ့အီရတ်နိုင်ငံကအစစ်မြေ ISIS တိကျအဖွဲ့ခေါင်းဆောင်၃ဦးကိုအမေရိကန်ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတုတ်တင်နိုင်ခဲ့တယ်လို့အမေရိကန်စစ်ဖက်ကဒီကနေ့တောက်ကြနေမှာပြောလိုက်ပါတယ်ဧပြီလ29ရက်နေ့ကစီးရီးယားနိုင်ငံမယာရင်မြို့အနီးမှာမဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုအတွင်းတူရကီနိုင်ငံပြင်ပညှိနှိုင်းဆက်ဆံရေးမှူးမူစတာဖာဂူနက်စ်တည်ဆုံးခဲ့ပါတယ်မေလ17ရက်နေ့ရုံးကတော့ဒီပြင်သစ်အယ်ဂျီးရီးယန်အဘူအဆင်အယ်ဂျာဇာရီကိုလေကြောင်းကနေတိုက်ခိုက်တုတ်တင်နိုင်ခဲ့ပါတယ်မေလ18ရက်နေ့မှာတော့အီရတ်နိုင်ငံမှာIS အစင်းမြင့်ခေါင်းဆောင်အဘူခတက်ဖ်အယ်ရာဝါဘီကို IS စစ်သွေးကြ၃ဦးနဲ့အတူလေကြောင်းကနေတုတ်တင်နိုင်ခဲ့ပါတယ်ခင်ဗျာ။အီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာ Coptic Christian တွေစီးနင်းလာတဲ့ဘတ်စကာတစည်းကိုတနက်သမားတွေကဒီကနေ့တိုက်ခိုက်တာကြောင့်လူပေါင်း26ဦးတက်မနေသေဆုံးသွားကြောင်းအီဂျစ်အာဏာပိုင်တွေကပြောပါရယ်။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကဘုံဖောက်ခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့တန်တရားရှိသူ၃ဦးကိုဒီကနေ့တောက်ကြနေ့မှာဖမ်းဆီးလိုက်ကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကပြောပါရယ်လုံခြုံရေးရဲတပ်ဖွဲ့ဝင်၃ဦးသေဆုံးသွားပြီး12ဦးဒဏ်ရာရသွားတဲ့ဘတ်စကာဂိတ်ကဘုံခွဲတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း IS စစ်သည်တွေကပြောဆိုထားပါရယ်ခင်ဗျာ
တရင်ကျင်းချုပ်ကိုကိုအောင်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Curtis Vine ဖြစ်ပါတယ် FIO American အတန်ညနေညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းတို့မီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VIO ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.